Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်အောက်တိုဘာလ31ရက်စနေနေ့ညပဲ VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုရန်နိုင်တို့ပြောပြပါမယ်နိုမာလာ3ရက်အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်တို့ဟာအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာဒီကနေ့မဲဆွယ်ပွဲတွေလုပ်ဖို့ရှိပါတယ်။သမ္မတထရမ်ကပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်မှာဖြစ်ပြီးဒုသမ္မတဟောင်းဘိုက်ဒန်ကမီရှိဂန်ပြည်နယ်မှာမဲဆွယ်မှာပါ။စနေနေ့မဲဆွယ်ပွဲတွေမှာသမ္မတဟောင်းဘရက်အိုဘားမားလည်းပထမဆုံးအကြိမ်ဖြစ်မစ္စတာဘိုက်ဒန်နဲ့အတူတွဲပြီးပါဝင်မှာဖြစ်ပါတယ်။မီရှိဂန်ပြည်နယ်နှစ်ရက်ကြာမဲဆွယ်ပွဲအတွက်မစ္စတာဘိုက်ဒန်နဲ့သမ္မတဟောင်းအိုဘားမားတို့ဟာဖလင့်နဲ့ဒီထရိုက်မြို့တွေကိုဒီကနေ့အရင်ဆုံးသွားကြမှာပါ။သမ္မတထရမ်ကတော့ပင်ဆယ်ဗေးနီးယားပြည်နယ်တဝန်းမဲဆွယ်ပွဲ၄ခုဒီကနေ့လုပ်ဖို့စီစဉ်ထားပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတော့ကပင်ဆယ်ဗေးနီးယားမှာမဲအနည်းငယ်အသာနဲ့သမ္မတထရမ်အနိုင်ရခဲ့တာပါ။လက်ရှိလူမှုစစ်တမ်းတွေမှာတော့မစ္စတာဘိုက်ဒန်ကအနည်းငယ်အသာရနေပါတယ်။ရွေးကောက်ပွဲလုံမဲ့နိုဝင်ဘာလ3ရက်နေ့ညမှာဘယ်လိုအစီအစဉ်တွေရှိတယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့သမ္မတထရမ်ကတောက်ကြနေမှာသတင်းထုတ်တွေကိုပြောပါတယ်။ဝါရှင်တန်ဒီစီမြို့တော်ကထရမ့်အပြည်ပြည်ဆိုင်ရာဟိုတယ်မှာလုပ်မဲ့ပွဲတစ်ပွဲကိုတက်မဲ့အစီအစဉ်သမ္မတထရမ့်ကဖျက်လိုက်ပြီလို့ The New York Times သတင်းစာကရေးခဲ့ပြီးတဲ့နောက်သမ္မတထရမ့်ကအဲလိုပြောတာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့၃ရက်ဖဲလိုတော့ပြီးသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားဘယ်သူအနိုင်ရရဲဆိုတာရွေးကောက်ပွဲနေ့မဲယုံတွေအလုံးပိတ်သွားပြီးတဲ့နောက်ညဘက်မှာချက်ချင်းအပြေထွက်မဲ့အလားအလာမရှိပါဘူး။သူတို့နှစ်ယောက်တည်းကတယောက်ပြက်ပြက်သားသားအနိုင်ရမလားဆိုတာကလည်းမသေးကြလှပါဘူး။တနင်္ဂနွေလုံးကောက်ယူတဲ့လူထုသဘောထားစစ်တမ်းတွေမှာဒုသမ္မတဟောင်းဘိုင်ဒန်ကသမ္မတထရမ့်ထက်ပြန်ပြချင်း100ခန့်လုံးပတ်ဝန်းကျင်ထောက်ခံမှုပိုရနေပေမဲ့အပြင်းထန်ရှင်ပြန်ရမယ့်ပြည်နယ်တွေမှာတော့ထောက်ခံမှုအသာရတာကယာကိုင်းတို့အနေငယ်ပဲရှိပါတော့တယ်။တနင်္ဂနွေလုံးမဲရည်တွဲနဲ့ဓာတ်ရည်ရွေးချယ်တာမျိုးမဟုတ်တဲ့အမေရိကန်ရွေးကောက်ပွဲစနစ်မှာအပြင်းထန်ရှင်ပြန်ရတဲ့ပြည်နယ်မဲတွေကရွေးကောက်ပွဲရလတ်အဆုံးဖြတ်ပေးရမှာအခရာကြပါတယ်။ဒီအခြေအနေကြောင့်ဆန္ဒမဲတွေအားလုံးကိုတရားဝင်ရေတွက်ပြီးအတည်ပြုပြီးချိန်အထိရွေးကောက်ပွဲရလတ်ကိုကြီးညာဖို့နှောင့်နှေးမဲ့အလားအလာရှိပါတယ်။သမ္မတထရမ့်ဒါမှမဟုတ်မစ္စတာဘိုက်ဒန်တယောက်ယောက်ရတဲ့မဲရေတွက်ကတိတိတသားကွာခြားမယ်ဆိုရင်တော့ဘယ်သူအနိုင်ရတယ်ဆိုတာကိုတေချာဖို့ကြီးညာနိုင်မှာပါ။အဲလိုမဟုတ်ဘဲတချို့ပြည်နယ်တွေမှာနှစ်ယောက်ကြားမဲရေတွက်သိမကွာဘူးဆိုရင်ဆန္ဒမဲတွေကိုပြန်ရေတွက်ရနိုင်ခြေရှိသလိုဥပဒေကြောင်းအရတရားစွဲဆိုတာတွေလည်းရှိလာနိုင်ပါတယ်။အဲ့ဒီလိုတရားဆွဲဆိုတာမျိုးတွေပြီးပြတ်ဖို့အတွက်ကအချိန်အကြာကြီးမဟုတ်ဘူးဆိုရင်တော့သတင်းပတ်အတော်ကြာနိုင်ပါတယ်။အခုလက်ရှိမှာကိုပဲစားရိုက်ကမဲပြတာနဲ့ကိုဗစ်ကာယရောဂါကာလတခြားစီးကံတွေနဲ့ပတ်သက်ပြီး Republican နဲ့ Democrat နှစ်ဖက်စလုံးကရှေ့နေတွေတရားဆွဲဆိုထားတာရာပေါင်းများစွာရှိနေပြီးတော့ American ရွေးကောက်ပွဲသမိုင်းမှာတရားဆွဲဆိုမှုအများဆုံးရွေးကောက်ပွဲကာလအဖြစ်မှတ်တမ်းဝင်နေပြီဖြစ်ပါတယ်။နာဂိုနိုကာရာဘတ်ဒေသနဲ့ပတ်သက်ပြီး Armenia နဲ့ Azerbaijan တို့ကြားဖြစ်နေတဲ့ပြည်ပခန့်မှာလူနေဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးရှောင်ကျဉ်ကြဖို့သဘောတူလိုက်ပါတယ်။ပြင်သစ်ရုရှားနဲ့အမေရိကန်ကိုယ်စားလှယ်တွေနဲ့အတူတနိုင်ငံနိုင်ငံသားဝင်ကြီးတွေတက်ရောက်တဲ့တောက်ကြာနေ့ဂျနီဗာမြို့အစည်းအဝေးမှာသဘောတူညီချက်ရခဲ့တာပါ။အရသားတွေဒါမှမဟုတ်စစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုရည်ရွယ်ချက်နဲ့တိုက်ခိုက်တာမျိုးမလုပ်ဖို့တနိုင်ငံစလုံးကကတိပေးခဲ့ကြတယ်လို့တေဆုံတပ်ဖွဲ့ဝင်တွေရဲ့ရုပ်အလောင်းတွေနဲ့စစ်တုံ့ပန်းစင်းအပြန်လန်ဖလှယ်ဖို့လည်းသဘောတူခဲ့ကြပါတယ်။အရင်ရထားခဲ့တဲ့အပြည့်ရသဘောတူညီချက်၃ခုမအောင်မြင်ခဲ့ပြီးတဲ့နောက်အခုဒီချိန်မှာတော့အပြည့်ရသဘောတူညီချက်မပါပါဘူး။အဇာဘိုင်ဂျန်နဲ့အာမေးနီးယားတို့ကြားလက်ရှိဖြစ်နေတဲ့ပြည်ပခန့်ဟာစက်တင်ဘာလ29ရက်နေ့မှာစခဲ့တာဖြစ်ပြီးလူရာပေါင်းများစွာတည်ဆုံခဲ့ရပြီးပါပြီ။ဒါဟာဖြင့်ခွဲထွက်နာဂိုနိုကာရာဘတ်ဒေသနဲ့ပတ်သက်ပြီး1994ခုနှစ်မှာအပြည့်ရသဘောတူညီချက်ရခဲ့ပြီးကတည်းကဆိုရင်အကြီးမားဆုံးပြည်ပခန့်ပဲဖြစ်ပါတယ်။တူရကီနိုင်ငံရဲ့တတိယအကြီးဆုံးမြို့နဲ့အနီးကဂရိဂျွန်းတွန်းတို့မှာတောက်ကြနေမနေ့ပိုင်းကပြင်းအားခုနှစ်ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်လူ28ယောက်တည်းမနေ့တည်ဆုံးပြီး100ကျော်ဒဏ်ရာရခဲ့ပါတယ်။ယစ်စမီယာမြို့ဟာငလျင်တန်းကိုအပြင်းထန်ဆုံးခံလိုက်ရတယ်လို့အပြည့်အစုံအများဆုံးနေရာဖြစ်တယ်လို့အစ္စတန်ဘူးမြို့အခြေဆိုင်ကန်ဒီလီငလျင်လေးလာရေးနဲ့သုတေသနအင်စတီကျူရဲ့ညွှန်ကြားရေးမှူးဟာလုတ်ဦးဇနာကပြောပါတယ်။ပျက်စီးသွားတဲ့အဆောက်အဦလေးလုံးနဲ့ပြိုကျသွားတဲ့တခြားနေရာ10ခုကျော်ကနေလူ90ထဲမှနည်းကိုကယ်တင်နိုင်ခဲ့တယ်လို့အစ်စမီယာအုပ်ချုပ်ရေးမှူးယဗူးဆလင်ကော့စတာကပြောပါတယ်။လူဦးရေ၄သန်းရှိတဲ့အစ်စမီယာမြို့မှာငလျင်လှုပ်တဲ့အချိန်ဒေသခံတွေကြောက်လန့်ကြတဲ့လမ်းတွေပေါ်ပြစ်ထွက်လာတာကိုတွေ့ခဲ့ရပါတယ်။ इजमिया မျိုးနာကဂရိနိုင်ငံပိုင်ဆာမော့စ်ကျွန်းမှာနေရန်တစ်ခုပြိုကျသွားခဲ့တဲ့နေရာကနေတည်ဆုံနေတဲ့ဆယ်ကျော်သက်ရွယ်လူငယ်တူဦးနဲ့မင်းကလေးငယ်တူဦးတို့ကိုလည်းရှာတွေ့ခဲ့ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုထောက်ကူပေးဖို့အတွက်လိုအပ်တဲ့နည်းလမ်းမှန်သမျှအသုံးပြုသွားမယ်လို့တူရကီသမ္မတရေချပ်တိုင်ယက်အာဒိုဝန်ကပြောပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူဟာမနေ့တောက်ကြနေ့ကကိုးသန်းကျော်သွားခဲ့ပြီးတော့ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်အတွင်းမှာပဲကူးစက်သူဟာတသန်းရှိတယ်လို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒီနေ့မနေ့နောက်ဆုံးသိရတဲ့သတင်းရတော့အမေရိကန်မှာဗိုင်းရပ်စ်ကူးစက်ခံသူကိုးသန်း 48,400 ရှိပြီးတော့မနေ့ကတရက်ထဲမှာလည်းကူးစက်သူ 3,000 လောက်နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးအဖြစ်စံချိန်တင်ခဲ့ပါတယ်။မင်္ဂမာဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာ 23,980 ယောက်ရှိသွားပြီဖြစ်ပြီးတော့ပြီးနေ48ခုမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေတက်နေတာဖြစ်ပါတယ်။ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေတာကြောင့်နိုင်ငံတော်များကလည်းလူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာကူးစက်မှုအစိုးဆုံးဖြစ်နေတဲ့ဘယ်ဂျီယံနိုင်ငံကလည်းဒီကပ်ရောဂါကိုထိန်းချုပ်နိုင်ဖို့မနေ့ကစပြီးတော့လူတွေကိုအိမ်ထဲကနေအပြင်မထွက်ကြဘူးကန့်သတ်ချက်တစ်စိမ့်တစ်ပိုင်းချမှတ်လိုက်ပါတယ်။တစ်ချိန်တည်းမှာပဲဥရောပမှာကူးစက်မှုတွေစံချိန်တင်များလာပြီးဂျမားယီဝန်ထမ်းတွေလည်းပင်ပန်းလာနေကြတဲ့အကြောင်းနိုင်ငံတွေအနေနဲ့ဆရာဝန်တွေသူနာပြုတွေနဲ့ဂျမားယီဝန်ထမ်းတွေကိုအကာအကွယ်တွေအကူအညီတွေပေးနိုင်ဖို့အတွက်ခြေလှမ်းတွေလှုပ်ဆောင်တင်တယ်ဆိုပြီးတော့ကမ္ဘာ့ဂျမားယီအဖွဲ့ချုပ် WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဟန်စ်ကလုတ်ကပြောလိုက်ပါတယ်။အခုဆိုရင်ကမ္ဘာ့တစ်ပတ်မှာဗိုင်းရပ်စ်ကူးစက်သူ 45.6 သန်းနဲ့ဒီဆုံးသူတိတိမမဆက်ကူတန်းနေပါရှိသွားပြီဖြစ်ပါတယ်ခင်ဗျာ Pacific နဲ့အရှေ့တောင်အာရှဒေသမှာ COVID-19 ရောဂါကာကွယ်ဆေးအလုံလောက်ရရှိစေနိုင်ဖို့အတွက် Australia Dollar တန်း900အသုံးပြုသွားမယ်လို့ Australia နိုင်ငံကကြေညာလိုက်ပါတယ် Australia အစိုးရအနေနဲ့ကမ္ဘာမှာရှိတဲ့နိုင်ငံအလုံးကာကွယ်ဆေးရဖို့ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့ COVAX Facility Plan လို့ခေါ်တဲ့အစီအစဉ်ကနေတဆင့်ဆေးထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့ကာကွယ်ဆေးဝယ်ယူဖို့ကြိုတင်သဘောတူညီချက်တွေအတော်များများကိုလှုပ်သွားမှာဖြစ်တယ်လို့ပြောပါတယ်ဒီဂျိုးဘတ်မှုကိုအကောင့်ထယ်ဖော်ဖို့အတွက်လာမယ့်3နှစ်အတွင်းနောက်ထပ် Australia Dollar တန်း900အသုံးပြုသွားမှာဖြစ်ပြီးအဲ့လိုလှုပ်လိုက်တဲ့အတွက် Pacific ဒေသနိုင်ငံတွေနဲ့အရှေ့တိမောနိုင်ငံတွေအနေနဲ့ကာကွယ်ဆေးကိုအပြည့်အဝရရှိနိုင်မှာဖြစ်သလိုရှေ့တောင်အာရှနိုင်ငံတွေကလိုအပ်တာကိုလည်းအတော်လေးအထောက်ပံ့ပေးသွားနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ Sri Lanka နိုင်ငံမှာတော့နှာခေါင်းစည်းမတက်တဲ့သူတွေနဲ့တယောက်နဲ့တယောက်ခက်ခွက်ခွာနေဖို့စီကန်းနေကိုမလိုက်နာတဲ့သူ39ယောက်ကို Sri Lanka ရဲတပ်ဖွဲ့ကပထမဆုံးအကြိမ်ဖြစ်နဲ့ဖမ်းဆီးလိုက်ပါရယ်။ဒါပြေနောက်ထပ် 221 ယောက်ကိုလည်းညမထွန်းအမိန့်ကိုချိုးဖောက်တာကြောင့်ဖမ်းဆီးထိန်းသိမ်းလိုက်တယ်ဆိုပြီးတော့သီရိလင်္ကာရဲတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်သီရိလင်္ကာနိုင်ငံအနောက်ဘက်ချမ်းကခရိုင်နီအားလုံးမှာပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးတော့ညမထွန်းရအမိန့်ထုတ်ထားခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းမှာဗိုင်းရပ်စ်ကူးစက်ခံရသူ 48,268 ယောက်ရှိပြီးတော့သေဆုံးသူ951ယောက်ရှိတယ်လို့လည်းပြောပါတယ်ဒါကြောင့်အိန္ဒိယမှာရောဂါကူးစက်ခံသူစုစုပေါင်းရှိတဲ့သမားတန်းနဲ့တည်ဆုံးသူ 31,641 ယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ခင်ဗျာပြည်ထောင်နိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့အကြမ်းဖက်ဝါဒဆွဲကင်တဲ့တိုက်ခိုက်မှုကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီကနေ့မှပြစ်တင်ရှုတ်ချလိုက်ပါတယ်ဒါပေမဲ့ပြည်ထောင်သမ္မတအမန်နျူအယ်မက်ခရွန်ရဲ့စကားကအစ္စလာမ်ဘာသာကိုစော်ကားလိုက်တာဖြစ်ပြီးတော့ကမ္ဘာတော်မှာရှိတဲ့မွတ်စလင်တွေရဲ့ခံစားချက်ကိုထိခိုက်နာကျင်စေတယ်လို့လည်းသူကသတိပေးလိုက်ပါတယ
်အင်ဒိုနီးရှားမငကြမ်းကရပ်terjadinya kekerasan yang terjadi di Paris dan
Paris နဲ့ Nice မြို့တွေမှာလူတချို့တေဆုံးခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီး Indonesia နိုင်ငံအနေနဲ့အပြင်းထန်ပြစ်တင်ရှုတ်ချပါတယ်ဒုတိယတစ်ချက်ဖြစ်နေပြည်သူ့သမ္မတရဲ့မှတ်ချက်စကားကိုလည်း Indonesia အနေနဲ့အပြင်းထန်ပြစ်တင်ရှုတ်ချပါတယ်အဲ့ဒီမှတ်ချက်စကားကအခုလို COVID-19 ကပ်ရောဂါကြောင့်ကမ္ဘာကြီးပို့ပြီးတော့စီးလုံးညီညွတ်ဖို့လိုနေချိန်မှာကမ္ဘာတော်ကမတူညီတဲ့ဘာသာကိုးကွယ်သူတွေကိုပို့ပြီးတော့ကွဲစီနိုင်တယ်လို့ Indonesia သမ္မတဂျိုကိုဝီဒိုဒိုကဒီနေ့ရုပ်သံကနေတဆင့်ပြောသွားတာပါအင်ဒိုနီးရှားကသမယုဇဝါရီအစ္စလာမ်အဖွဲ့တွေကတော့လာမယ့်တနင်္လာနေ့မှာပြည်သစ်နိုင်ငံကိုကန့်ကွက်ဆန္ဒပြကြဖို့နဲ့ပြည်သစ်ကုန်ပစ္စည်းတွေကိုသဘိမ်းပေါက်ကြဖို့တောင်းဆိုလိုက်ပါတယ်။ပြည်သစ်နိုင်ငံဟာပြည်တွင်းမှာမွေးတဲ့အစ္စလာမ်ရဲ့စစ်သွေးကြွတွေနဲ့သူတို့ရဲ့တိုက်ခိုက်မှုဒဏ်တွေကိုနှစ်ပေါင်းများစွာရုန်းကန်ရင်ဆိုင်ခဲ့ရပြီးနောက် သမ္မတမက်ခရွန်ကပြည်တွင်းအစ္စလာမ်ခွဲထည်ရေးသမားတွေကိုနှိမ်နင်းဖို့အခုလအစောပိုင်းမှာလှုပ်ဆောင်ခဲ့ပြီးအစ္စလာမ်ဘာသာဟာလည်းကမ္ဘာတစ်ဝှမ်းမှာအကျက်ဆိုင်စေတဲ့ဘာသာတစ်ခုဖြစ်နေတယ်လို့ပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံကနေအမေရိကန်ကိုတင်ပို့နေတဲ့အမေရိကန်ဒေါ်လာ118သန်းတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်မှာအခွန်ကင်းလွတ်ခွင့်ပေးထားတာကိုလာမယ့်ဒီဇင်ဘာ30ရက်နေ့ကစပြီးတော့ပြန်ယူသိမ်းသွားမှာဖြစ်တယ်လို့သမ္မတထောင်ကမနေ့ကကြေညာပါတယ်။အမေရိကန်ကဝသားနဲ့ဆိုင်တဲ့ကုန်ပစ္စည်းတွေကိုထိုင်းဈေးကွက်ကိုဖွင့်ဖို့ကိစ္စတိုးတက်မှုမရှိတာကြောင့်အခုလိုလှုပ်တာဖြစ်တယ်လို့လည်းပြောပါရယ်။ထိုင်းနိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့အမေရိကန်ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေကိုအခုနှစ်အစောပိုင်းမှာရပ်ဆိုင်းခဲ့ပြီးတဲ့နောက်အခုလိုကုန်သွယ်မှုအထူးအခွင့်အရေးပေးထားတာကိုလည်းရပ်ဆိုင်းလိုက်တာဖြစ်ပါရယ်။တစ်ချိန်ကတော့ထိုင်းနိုင်ငံဟာအမေရိကန်စီကနေကုန်သွယ်မှုအထူးအခွင့်အရေးအဖြစ်နဲ့ပြည်ပပို့ကုန်တန်ဖိုး 4.4 ဘီလီယံလောက်အထူးခွင့်ရရှိခဲ့တာဖြစ်ပါတယ်။အခုရဆိုင်လိုက်တဲ့ကုန်ပစ္စည်းတွေထဲမှာကားပစ္စည်းအစိတ်ပိုင်းတွေ၊လျှက်စစ်ပစ္စည်းတွေ၊ကုန်ကြောက်တွေ၊မီးဖို့ကြောင့်သုံးအလူမီနီယံပစ္စည်းတွေနဲ့တခြားပစ္စည်းကိရိယာတွေပါဝင်ပါတယ်ခင်ဗျာ။ VOA ကနေစနေနေ့ညပိုင်းမှာပါတော့စီစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲဟာဂျာမနီနဲ့ဥရောပအပေါ်အကျိုးတက်ရောက်မှုတွေအများကြီးရှိနိုင်တဲ့အတွက်ဂျာမနီကမူဝါဒချမှတ်သူတွေဟာဒါကိုစောင့်ကြည့်နေကြပါတယ်။မျိုးတော်ဘာလင်ကနေဂျေကော့ဘရက်ဆယ်သတင်းပေးပို့ထားတာကိုကျွန်တော်ငင်းချမ်းကတင်ပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ဟာဥရောပတခြားနိုင်ငံတွေထက်ဂျာမနီအပေါ်တက်ရောက်မှုအများကြီးရှိနိုင်တယ်လို့ဂျာမန်တွေကယုံကြည်နေကြပါတယ်။ဥရောပရဲ့အကြီးဆုံးဈေးကွက်ဖြစ်တဲ့ဂျာမနီမှာအမေရိကန်တပ်သား36,000ချထားပြီးအနည်းဆုံးဒေါ်လာဘီလီယံ200ဘိုးလောက်အမေရိကန်နဲ့နှစ်စဉ်ကုန်သွယ်နေတာကြောင့်ဥရောပကအမေရိကန်အကြီးဆုံးကုန်သွယ်ဘက်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်ကဂျာမနီအနေနဲ့နေတိုးစစ်မဟာမိတ်အဖွဲ့ကုန်ကြစရိတ်တွေကိုညံ့ညံ့တတမပေးဘူးလို့ဆွဆွဲခဲ့ခြင်းကဆလို့အရင်ကနီးကပ်ခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးဟာလည်းအေးဆက်ခဲ့ရပါတယ်။အတလန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီကမဟာမိတ်တွေရဲ့အနာဂတ်အရေးအတွက်စိတ်ပူရပါတယ်လို့ဂျာမန်မာရှယ်ရန်ပုံငွေအဖွဲ့ကသောမတ်စ်ကလိုင်းဘက်ကော့ဖ်လို့တချို့ဂျာမန်မူဝါဒချမှတ်သူတွေကပြောပါတယ
် This road has been bumpy over the last
American နဲ့ပြီးခဲ့တဲ့၄နှစ်အတွင်းဆက်ဆံရေးကအဖူအထစ်တွေရှိခဲ့ပြီးတော့ဥရောပကြောင့်မဟုတ်ပဲကဘာကတခြားကိစ္စတွေကြောင့်ပါအဓိကကနိုင်ငံတကာအခင်းအချင်းကိုစောင့်ရှောက်သူအဖြစ်ကာကွယ်နိုင်မလားဆိုတာပါဂျာမနီအနေနဲ့ဒီအခင်းအချင်းမှာတီထောင်နာတာဖြစ်တဲ့အတွက်ဒီအပြောင်းလဲတွေကိုနားလည်အောင်လုပ်ပြီးအဲ့ဒီအတိုင်းလိုက်ပြောင်းနေပါတယ်လို့ပြောသွားတာပါသမ္မတထရန့်ကဂျာမနီအခြေစိုက်အမေရိကန်တပ်ဖွဲ့တွေကိုဒီနှစ်အတွင်းရှော့ချဖို့ဆုံးဖြတ်ခဲ့တာဟာနေတိုးမဟာမိတ်အပေါ်ထားရှိတဲ့အမေရိကန်ရဲ့သဘောထားအပေါ်တန်တရားပုံဖြစ်လာစေခဲ့ပါတယ
် If America
အမေရိကန်ကနေတိုးအဖွဲ့ကထွက်သွားပြီးမဟာမိတ်ဆိုတာမရှိတော့ဘူးဆိုရင်ဥရောပမှာစီးလုံးညီညွတ်ဖို့ထက်ပုတ်တိုက်မှုတွေပိုဖြစ်လာဖို့များပါတယ်ဒိုင်းကနားတွေကွဲပြားပြီးတော့ထိတ်တိုက်ရင်ဆိုင်မှုတွေများတဲ့ဥရောပတိုက်ဖြစ်လာဖို့များပါတယ်လို့ပြောသွားတာပါအခုလိုအစိုးမြင်တာမျိုးအကုန်လုံးမှရှိတာတော့မဟုတ်ပါဘူးဂျာမနီမှာရှိတဲ့လက်ရာဇွန် Alternative for Germany ကတော့သမ္မတထရန့်ရဲ့ဂျာမနီနိုင်ငံအတွင်းကစစ်တပ်တွေကိုရှော့ချတာကိုကြိုဆိုခဲ့ပါတယ်နိုင်ငံတကာဆက်ဆံရေးဂျာမန်ကောင်စီက Sophia Beck ကလို့လေးလာသူတွေကတော့ American သမ္မတဘသူပဲဖြစ်လာဖြစ်လာအခွင့်အရေးတွေရှိမယ်လို့မြင်ပါတယ်
is not a result of the Trump presidency.
ဥပမာအာရှပစိဖိတ်ဒေသကိုဦးစားပေးဖြစ်သတ်မှတ်တာဟာအမေရိကန်မှာထရန့်သမ္မတဖြစ်လာတာတခုတည်းကြောင့်မဟုတ်ပါဘူး။ဒါကြောင့်ဥရောပအနေနဲ့ကိုတာဝန်ကိုယူပြီးတော့အမေရိကန်ကိုမှီခိုနေရတဲ့အခြေအနေကနေလွတ်မြောက်အောင်လုပ်သင့်တဲ့အချိန်ရောက်နေပြီလို့မြင်တဲ့အကြောင်းပြောသွားတာပါ။အမေရိကန်ရွေးကောက်ပွဲမှာဘလို့ရလက်မျိုးပဲထွက်ထွက်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်အပြောင်းလဲကတော့မြင်နေရပြီလို့ဘာလင်ကလူတွေကတော့ယုံကြည်နေပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူရင်းမာလာရှင်နေကျင်းပါမယ်ထွေထွေရွေးကောက်ပွဲညှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုံးနေပေးနေတဲ့အချိန်နဲ့တပြိုင်တည်းတည်ရှိနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ကျွန်မဆွန်မမရှင်။ COVID-19 ကာယရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေဘေးကင်းလုံခြုံစွာမဲပေးနိုင်ရေးကျန်းမာရေးဝန်ကြီးဌာနဘက်ကအထူးစီမံဆောင်ရွက်ထားသလိုပြည်သူတွေဘက်ကလည်းလိုက်နာရမဲ့ကျန်းမာရေးဆိုင်ရာစီမံစည်းကမ်းတွေကိုတတိကြီးကြီးနဲ့လိုက်နာကြဖို့ဆရာဝန်တွေကအကြံပေးတဲ့အကြောင်းစူးစီးတင်ပြပေးချင်ပါတယ်။လာမယ့်သတင်းပတ်နိုဝင်ဘာလ10ရက်မှာကျင်းပတော့မယ့်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးမှာမဲလာပေးကြမယ့်နိုင်ငံတော်ကမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကူးစက်မှုကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဘေးကင်းလုံခြုံစွာဆန္ဒမဲပေးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းနေတာပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်က2020ရွေးကောက်ပွဲအတွက်ကျန်းမာရေးဆိုင်ရာအထူးအစီအစဉ်တွေနဲ့စီမံဆောင်ရွက်ထားပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပြပါတယ်
။ပြည်သူတွေလည်းမဲပေးဖို့အတွက်စိတ်လှုပ်ရှားနေမယ်ဆိုတာယုံကြည်ပါတယ်။အဲဒီခါမှာမဲပေးတဲ့အခါမှာ NDA ကင်းစွာနဲ့စနစ်တကျမဲပေးနိုင်ဖို့အစီအစဉ်တွေလည်းလုပ်ထားပါတယ်။အဓိကတော့ mask ထပ်ပေးမယ်ပြလို့ရှိရင်လက်အိတ်ပေးမယ်ပေါ့နော်။တန်းစီတဲ့အခါမှာလည်းတယောက်နဲ့တယောက်၆ပေချားဖို့အတွက်ဒါတွေကအစီအစဉ်တွေတကျလောက်ထားပါတယ်။ဟိုလိုအပ်တဲ့လူအင်အားတွေပို့ပြီးဖြည့်ဆည်းထားတယ်။နောက်တက်နိုင်သမျှနော်။အုပ်စုလိုက်မဖြစ်အောင်တကျဆောင်ရွက်ထားတယ်။ဒီနေရာမှာမဲပေးတဲ့ပြည်သူတွေအနေနဲ့ကလည်းစနစ်တကျကိုရွေးကော်အသတ်မှတ်ထားတဲ့စီကန်တိုင်းမဲပေးမယ်။လက်အိတ်ချော်ပြလို့ရှိရင်လက်တန်းမင်တူအောင်ပါပေါ့နော်။ပို့တန်းစင်နဲ့ပို့တတ်ထားတဲ့အားနဲ့လောက်ထားတဲ့အမြင်ဖြစ်ပါတယ်။ဒါကြည့်မဲမျိုးမှာတာဝန်ကျတဲ့သူတွေအနေနဲ့လည်းတို့လိုအပ်တဲ့နော်သင်ချီရော mask ကို cap ကို apron ကိုကောက်ဝတ်စုံနေတဲ့ဒါဝတ်ဆင်ထားတဲ့အတွက်ကြောင့်မို့သူတို့စီကလည်းကိုယ်ကူးစက်ဖို့မလွယ်ပါဘူ
း။သက်ဆိုင်ရာရက်ကွက်မြို့နယ်တွေကမဲယုံနေအပြင် quarantine center တွေဆေးရုံတွေမှာမဲပေးကြမဲ့ပြည်သူတွေမဲပေးရမဲ့အစ်စ်ကြာမြင့်နိုင်ခြင်းအချိန်တွေကိုလည်းကျန်းမာရေးဝန်ထမ်းတွေနဲ့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေကအချိန်ချင်းကြိုတင်လေ့ကျင့်ထားပြီးယောဂပိုးမကူးဆက်ရအောင်ဆောင်ရွက်ထားပါတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပြပါတယ်။
အခုချိန်ကကမ္ဘာကပ်ယောဂဖြစ်နေတဲ့အချိန်ဖြစ်တဲ့အမှန်အချိန်မဟုတ်ဘူး။ကျုံတွေးနိုင်တဲ့အချိန်လေးပေါ်မူတည်ပြီးတော့ခါကြတော့ဘယ်လိုဆောင်ရွက်ရမလဲဒီနည်းလမ်းအခြေကြရတယ်ဒါမျိုးတွေလည်းဆွဲထားပြီးဖြစ်ပါတယ်ဒီနေရာမှာ quarantine center မှာမမဲပေးမဲ့လူတွေဆေးရုံမှာလည်းဆေးရုံမှာမဲပေးရမဲ့နည်းလမ်းတွေရှိပါတယ်ဒီမဲပုံရွေးကော်ယူလာမယ်ပြလို့ရှိရင်သက်ဆိုင်ရာဟိုတောင်ရှိတဲ့သူတွေကဒီမဲပုံယူသွားမယ်ယူသွားပြီးတော့ခါကြတော့သူတို့မဲပေးနိုင်ဖို့လုပ်ပေးမယ် CCTV ကနေဒီချန်တဲ့သူတွေကနေပဲကြည့်နိုင်မယ်ဒီမဲပေးတဲ့ဖြစ်စဉ်ပေါ့နော်
ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အခမဲ့ Fever Clinic ဆေးကတာဝန်ခံဒေါက်တာနိုင်မင်းထွတ်ကလည်းပြည်သူတွေရွေးကောက်ပွဲအတွက်မဲပေးဖို့အပြင်ထွက်ကြမယ်အချိန်ယောဂါမကူးဆက်စေရေးဆောင်ရွက်ရှောင်ရံတွေကိုသတိကြီးကြီးထားလိုက်နာကြဖို့သတိပေးပါတယ်
။ကျန်းမာရေးရှုထောင့်အကြည့်ရမယ်ဆိုရင်တော့ဒီတတိယဝန်ကြီးကိုတိုတင်မဲ့ကောက်လိုက်တဲ့အတွက်ကြောင့်မို့တတိယဝန်ကြီးမှာအကူဆက်မှုနော်ရတိုင်းတော့အထောက်အယောက်တော့ဆော့ချပေးနိုင်တယ်ပေါ့နော်။ကျွန်တော်တို့နိုဝင်ဘာ10ရက်နေ့လို့ပြောတယ်ကျွန်တော်တို့အဓိကမဲပေးရမယ့်နေ့ရပေါ့နော်။အဲ့ဒီနေ့ရမှာတော့ကျွန်တော်တို့မဲအုံဒီမှာလူစုလူဝေးနဲ့အဓိကမဲအုံမှာတာဝန်ကျမဲ့ဆရာဆရာမတွေဗိုလ်တန်ပြားတွေဟာဖြားနာနေရင်တော့ဒီတာဝန်ကိုလွှဲခြားပေးရဖြစ်ဖြစ်ပါလေလို့နံပါတ်1အချက်ပေးချင်ပါတယ်။မဲလာပေးမဲ့သူတွေကတော့ mask တွေချတတ်မယ်။ mask အိတ်ဝတ်မယ်။ဆက်နိုင်မယ်ဆိုရင်ကြေရှိဆောင်လို့ရတယ်။ဆောင်ရဆောင်ရလေးကိုကျွန်တော်တို့လုပ်သွားဖို့လိုအပ်ပါပြန်လာပြီမဲဟိုကပြန်လာပြီဆိုတော့တေချာပေါက်လက်ကိုလုံးဝဆက်ပြားနဲ့တရောင်စစ်တာတေချာပေါက်ဆီးချပလိုက်တာတော့အကောင်းဆုံးဖြစ်ပါဘလို့ဖြစ်ဖြစ်မဲပင်းလက်ဖြစ်ဖြစ်မဲပေးခြင်းပဲဖြစ်ဖြစ်ဖြားနာလာပြီဆိုရင်တော့ဖြားနာယူဖြစ်ကြမှာအမြင်ဆွေးနွေးကြပါလို့တရားအနေနဲ့ပြန်ပေးကြပ
ါအခုလိုကျန်းမာရေးဝန်ထမ်းတွေနဲ့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကအတက်နိုင်ဆုံးစနစ်တကျပြင်ဆင်ဆောင်ရွက်နေချိန်မှာပြည်သူတွေကလည်းပူပေါင်းပါဝင်ကြပါလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းပါတယ
်။စီကန်းတွေလိုက်နာမယ်ဆိုလို့ရှိရင်တော့ကျမတို့ရေကောက်ပွဲကြီးလည်းအောင်မြင်ဆောင်ရွက်နိုင်တယ်လို့ကျမတို့ယောဂကာကွယ်ထိန်းချုပ်ရေးကိစ္စရပ်တွေလည်းအောင်မြင်မြင်နဲ့လောက်ဆောင်နိုင်တယ်လို့ကျမတို့ထင်မြင်ပါတယ်။ဆိုလိုရင်အသက်အရွယ်ကြီးတဲ့သူတွေနောက်အသက်60အထက်တွေနေမှကျိုးတင်ဆန္ဒမဲ့ပေးတဲ့ကိစ္စတွေလည်းဒါ29ရက်နေ့ကစပြီးတော့လုပ်နိုင်ဖြစ်ပါတယ်။သူတွေနိုင်တဲ့အန်ဒီရကလည်းကျိုးတင်တို့ဖယ်ရှားထားပြီးဖြစ်ပါတယ်။ပြည်သူတွေအနေနဲ့အခုရက်ကလည်းဘယ်တော့မှမကြံတော့ဘူး။လူတက်နိုင်သမျှအန်ဒီရရှိတဲ့အပြုမှုတွေမလုပ်ကြပါနဲ့။ရှောင်းတင်တာကိုရှောင်းမယ်။ဒါဆိုလို့ရှိရင်တော့နိုဘာလ10ရက်မှာလုံးမရွေးကောက်ပွဲကြီးမှာအောင်မြင်မြင်နဲ့မဲပေးနိုင်မှာဖြစ်သလိုရွေးကောက်ပွဲကြောင့်နောက်ဆက်တွဲယောဂဖြစ်ပွားမှုတွေပိုမဆိုးဝါးပဲနဲ့အချိန်ရလက်ကိုရမှာဖြစ်ပါတယ်။
အခုလက်ရှိမှာတော့မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မြဲရောဂါပိုးလူ 9,000 နဲ့ 1,000 ကျော်မှာကူးစက်ခံနေရပြီးကိုဗစ်ကြောင့်သေဆုံးသူက 1,200 ဝန်းကျင်အထိရှိနေတာပါ 2020 ရွေးကောက်ပွဲအတွက်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့မဲယုံပေါင်းက 4,100 ဝန်းကျင်ရှိမှာဖြစ်ပြီးမဲပေးမဲ့သူပေါင်းကတော့ 38,000 သန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်ကျွန်မဆုမွန်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ဘတ်ဆင် podcast အစီအစဉ်ကနေစစလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ COVID-19 ရောဂါဖြစ်ပွားမှုနှုန်းပိုပြီးမြင့်တက်လာလေလေလူတွေကပိုပြီးဆင်းရဲဒုက္ခရောက်လေလေဖြစ်လာနေပါပြီ။ဒီတစ်ပတ်မှာတော့တခြားသူတွေအတွက်အချင်းငွေနဲ့လောအားတွေကိုသိဆက်ဆွံ့လွန်နေကြသူတွေနဲ့ဒိုးအတန်ကတွေ့ဆုံခဲ့ပါတယ်
။ဒိုးရကောက်ကအရင်နဲ့တကယ်ဆင်းရဲတယ်။စပ်ဖြစ်ပြီဆိုရင်ကကျွန်တော်ကြည့်ရတာ
။တရက်ွက်ထဲနေသူချင်းအစားအသောက်တွေဝင်းငှပေးနေတဲ့ရက်ွက်တွင်အဖွဲလေးတစ်ခုကဥလာမိုးဖြစ်ပါတယ်။ဒီဆောင်မှမှလိုအပ်နေတဲ့သူတွေကိုကူညီပေးနေတဲ့ဥလာမိုးအပါအဝင်တခြားတမန်ပြည်သူတွေရဲ့အတန်တွေကိုပါကြားရမှာဖြစ်ပါတယ်။ဒီဆောင်မပြည့်စုံကိုဒိုးအတန်သတင်းတော်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။ညစဉ်မနက်7:00နာရီကိုရောက်တိုင်းအိုင်တရာအရှိပိုင်းသုံးမြင်းဆောင်လေးကွက်တယ်မှာသမင်းယူဖို့စောက်ဆိုင်နေတဲ့လူတန်းရှိကြီးကိုမျက်စိတစ်စုံမြင်တွေ့ရမှာပါ။ဆူညံပွက်လောရိုက်နေတဲ့လူတွေများပြားပေမဲ့အကုန်လုံးနှီးပါကတဦးနဲ့တဦးနှစ်ပေလောက်ချဲပြီးမြစ်ပေနေတဲ့မက်စ်လေးတွေကိုတတ်ထားကြပါတယ်။မကြာခဏဆိုသလိုလူချင်းချင်းဖို့အော်နေတဲ့တွေလည်းကြားရပါတယ
်။လူရောင်းမှုနဲ့လူရောင်းမှုတယောက်တော့တယောက်တာ။တမိကာယုံရဲ့မိုးကုတ်တွေကသုံးညံကွန်းညံလေးတွေကိုစူးစီးပြီးတော့ဓာတ်ရဟင်းလေးတွေကိုဟင်းပေါက်ပြန်ချက်ပြီးတော့လူဒီတောက်ဝင်နေလေးတွေဖြည့်ရှင်းပေးလိုက်တဲ့အချိန်လေးမှာတောက်ဝင်နေရတော့ပြေးလေဒါပေမဲ့စလောက်ကတော့60လောက်တော့ရှိတော့လူ560လောက်တော့ရှိတယ်။အဲ့တော့ဖြည့်ချင်းတဲ့ကနောက်မှလူကဘယ်လိုဖြစ်လာလဲဆိုတော့တနေ့နဲ့တနေ့က150
200ကျော်လောက်ကိုဖြစ်လာတယ်။မိတာနန်းတော်ပရာဟိတာအဖွဲ့ကဥလမိုးပြောပြတာပါ။သူနဲ့သူတဲ့ငယ်ချင်း၄ယောက်ပေါင်းပြီးကိုဗစ်ကာလမှာရက်ွက်တွေကဝင်ငွေနှဲမိတာစုတွေကိုစားစရာအခမဲ့ဝေပေးဖို့အဖွဲ့လေးတစ်ဖွဲ့ဖွဲ့ထားတာပါ။သူနေတဲ့သုံးမြင်းဆောင်လေးကွက်တစ်ဆိုတာကပယံ၊လက်သမား၊စိုက်ကယ်ကယ်ရီဆွဲ၊တန်ချီတန်ခွေ၊စက်ရုံစင်၊ညာဆောင်အလုံးလောက်ကိုင်နေတဲ့အခြေခံလူဒန်းစားတွေနေကြတဲ့ကျူးကျော်ရက်ွက်တစ်ခုပါ။ကိုဗစ်ဆက်ဖြစ်ကြတဲ့ကအလုပ်တွေပိတ်ကုန်တာအပြင်ထွက်လို့မရရတွေကြောင့်စားဝတ်နေရေးခက်ခဲနေတဲ့ရက်ွက်လေးမှာစားဖို့မရှိတော့တဲ့အထိခက်ခဲလာတဲ့မိသားစုတွေဟာသူတို့သမင်းဝေရဲ့အချိန်ကိုသာစောင့်ဆိုင်းနေကြတာပါသူတို့အဖွဲ့ကမနက်7:00နာရီဝန်းကျင်နဲ့ညနေ4:00ခွဲလောက်မှဝေးတက်ပါတယ
်သူတို့ရက်ွက်ကအရင်နဲ့တကယ်ဆင်းရဲတယ်စပ်ဖြစ်ပြီဆိုရင်ကကျွန်တော်တွေ့ရတာအခုဆိုရင်အခုဒုတိယလော်ဒေါင်းလောက်ပြီနော်ဒုတိယလော်ဒေါင်းတော့ဝင်သွားပြီအဲ့ဒါကိုလည်းကျွန်တော်ကမဖြစ်မနေရောင်းမနေကိုဖြစ်အောင်တွေးတယ်ဒါမဲ့အတိုင်းတော့အလူချင်းကောင်းကောင်းပေါ်လာရင်တော့အတိုင်းလေးတို့ပါတယ်။ဘာပါတယ်ဆုံးတော့ကျွန်တော်ပဲကလန်းဟင်းတို့ကြက်ပဲတို့ပဲကလန်းရဲ့တော့ပုံပြဖြစ်နေတာပေါ့နော်။ဒီနေ့ဟိုရောင်းမနေဆိုရင်ကျွန်တော်3သိန်းခွဲလောက်ရှိတယ်။အဲ့ဒါလေးကိုဖြစ်အောင်ကျွန်တော်ကအစီအပြေအောင်တော့ဟိုအလူချင်းတို့ထပ်ရှာပြီးတော့လောက်အောင်ပါတော့
။ဥလမိုးတို့ကလာယူရဲ့တယောက်ချင်းစီတိုင်းကိုတယောက်စာမဟုတ်ပဲအိမ်ရှိမိသားစုဥရဲ့အကောင်လုံးအကျွတ်ယူလာတဲ့ဇလုံးရေပုံးနဲ့ခွက်တွေအပြည့်ထည့်ပေးတာဖြစ်ပါတယ်။သူတို့ကိုယ်ပိုင်မိသားစုတွေဟာလည်းအစင်မပြေလှပေမဲ့ရက်ွက်သူရက်ွက်သားတွေကလိုအပ်နေတဲ့မိသားစုအားလုံးကိုကျွေးနိုင်ဖို့အလှူရှင်အခက်ခဲရှိနေပေမဲ့သူတို့စူးစမ်းနေတော့မှာပဲကိုဗစ်ကာလတွင်ယောဂနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအခက်အခဲတွေစိုးရိမ်မှုတွေကြောက်ရွံ့မှုတွေကိုကြုံနေရပေမဲ့လူတိုင်းလူတိုင်းကတတ်နိုင်တဲ့ဘက်ကအစင်မပြေတဲ့သူတွေကိုကူညီပေးနေတာဟာလည်းကြီးနူးစရာပါကုသရေးပိုင်းမှာလည်းလက်ရှိကုသပေးနေတဲ့ဆရာဝန်တူနာကျူတွေကစေတနာထားပြီးကုသပေးနေကြသလို volunteer ဆရာဝန်တူနာကျူတွေဟာလည်းအများအပြားပါဝင်လာကြပါတယ်။ကျွယ်ဝချမ်းသာတဲ့သူတွေကငွေကြေးသိမ်းပေါင်းမြောက်များစွာလှူဒန်းကြသလိုအလယ်လက်ရှိသူတွေကလည်းသူတို့တက်နိုင်သလောက်လှူဒန်းလာကြပါတယ်။တနိုင်တစ်ပိုင်းလှူနေတဲ့သူတွေကကိုဗစ်ဒုတိယလှိုင်းမှာတိတိတသာအများပြားလာခဲ့ပါတယ်။အဲ့ဒီထဲမှာတော့ရန်ကုန်မြို့စမ်းကြောင်းမြို့နယ်ကမခိုင်မွန်ချိုလည်းအပါအဝင်ပါ။ကိုဗစ်ပထမလှိုင်းတုန်းကဆေးရုံနဲ့ကော်ရန်တီးစင်တာတွေအတွက်လိုအပ်တဲ့ PPE နဲ့ mask တွေကိုအဓိကလှူဒန်းခဲ့တဲ့သူမကဒုတိယလှိုင်းမှာတော
့ online ကနေပဲအမျိုးစုံသတင်းတွေတက်လာတာပေါ့နော်ဘယ်နေရာမှာတော့ဘယ်သူတွေဒုက္ခရောက်နေကြပြီးအဟိုတလောကဆိုအနည်းဆုံးဟိုတပုံစံကမ်းပါမှာဆိုရင်ကလေးကိုလူဘူးဝယ်မတိုင်နိုင်လို့ပေါ့နော်အဖေကစိတ်ကကြပြီးတော့သူ့ကိုသူ တက်တည်သွားတဲ့တင်ကြရဲအဲ့လိုမျိုးကြီးကြားတဲ့အခါကျတော့ဟိုအမစိတ်ကမှဒီဘက်ကိုပြောင်းထူချင်လာတဲ့စိတ်ပေါ်လာတယ်ဒီအိမ်အောင်လူတွေကိုပေါ့နော်ပစ္စည်းအကြီးကစားတောက်ကုန်ပေါ့ဟိုဆန်စီစားကျက်ဥတော့ပေါ့နော်အဲ့လိုမျိုးစားတောက်ကုန်နေတဲ့သူလူရဲ့နေရာမှာအသုံးပြုဖို့တကူ900စီပေါ့နော်အဲ့လိုမျိုးလေးသူပြစ်တယ်လက်ရှိမှာအလုတ်ကင်ကအဆင်မပြေကြတော့ဘူးအလုတ်မရှိတဲ့အခါမှာသူ့ရဲ့အနေနဲ့တနေ့စားစားဖို့တော့နိုင်နိုင်ဖြစ်နေရဲ့ဆိုတဲ့သဘောလေးကြီးအဲ့လိုမျိုးကြီးကြတာတွေ့တယ
်အရင်ကတယောက်တည်းတက်နိုင်တယ်လို့လူခဲ့ရတာကနေသူနဲ့အတူလူဖို့စိတ်ဝင်စားတဲ့နီးစက်ရမိတ်ဆွေတွေရဲ့အလှူတွေကိုလည်းစုစည်းချုပ်ဖို့ကလူပေးနေရဖြစ်ပါတယ်သူရဲ့အတွေ့အကြုံညာအခုအချိန်မှာအခက်အခဲဖြစ်လို့အခုညီလိုအပ်နေတဲ့သူအများစုဟာခလင်းငယ်မွေးသားရဲ့အမျိုးသမီးတွေဖြစ်ကြလို့ဆိုပါတယ်
အမမြန်မာနိုင်ငံကဒီ local ရှင်းကြဒီဖြည့်ဝဲအလှူရှင်ပေါ့နော် local donate အရင်များနေမှာအဲ့လိုတွေ့ရတယ်ဘာလို့ဆိုတော့ဒီပရိသတ်ခွေအများကြီးပေါ်လာတယ်သူတွေတနည်းနည်းလူတွေကလည်းမနေဘူးပြီးတော့နောက်ခုဒီအစိုးရကလည်းတကယ်ကိုတခြားနိုင်ငံအနေနဲ့ရှိမယ်ဆိုရင်တော်တော်ကြီးလုပ်ပေးရအစိုးရလို့ပြောလို့ရတယ်။ဟိုအလှူပိုင်းမှာတော့တကယ်မြန်မာလူမျိုးကမြန်မာနိုင်ငံကတကယ်အရန်အားရဖို့ကောင်းတယ်။အားရဖို့မကောင်းတာအရှိကံအပိုင်းနဲ့ရှိတာ
။မခိုင်မွန်ချိုကတော့ပတ်စံအပူကုံမဲ့မလိုအပ်ပဲဈေးဝယ်ရာတွေကိုလျှော့ပြီးကိုဗစ်ကာလပြီးဆုံးချိန်ထိတက်နိုင်သလားလှူသွားမယ်လို့ဆိုပြန်ပါတယ်။လိုအပ်နေသူတွေကိုလှူဒန်းတာမျိုးမဟုတ်ပေမဲ့ကိုဗစ်ကာလမှာဈေးဝယ်သူတွေကိုစိတ်ချမ်းသာအောင်ဝန်ဆောင်မှုပေးနေတာကတော့ငါးပစုံရောင်းသူမဘဝဦးဖြစ်ပါတယ်။သူက
လေးချိန်ပြည့်ပြီပေါ့နော်။ပစ္စည်းလည်းအမှန်နဲ့ကျမထည့်ပြီးတာပေါ့နော်။အဲ့လိုမျိုးမှားတဲ့လူစိတ်တိုင်းကြပါအမ။အမဈေးပြင်းမိမရောဆိုတာအမကျမအခုဥပမာအမရဲ့ကျမ1800ယူလာတယ်ဆိုကျမလမ်းစရိတ်နဲ့ရေခဲကားနဲ့အလုပ်သမားကားနဲ့ဆိုရင်ကျမ2000လောက်တင်ရောင်း1100တင်ရောင်းနဲ့ရတာဒါပေမဲ့ကျမလည်းဟိုအချင်းဒီအောင်စားသုံးလူလဲချင်းဒီအောင်ကျမအဲ့လောက်အများကြီးဈေးမတင်ဘူး2000ရောက်လို့ရတယ်2000ရောက်မှမ1900ရောက်လို့ရ1900ရောက်မှပေါ့နော်နောက်ပြီးတော့ကျမပို့ကားကိုလည်းဒီဆက်ညောင်းမျိုးနဲ့ဟိုဘက်ကြော်သွားတာပဲဒီဆက်ညောင်းမျိုးနဲ့တွင်မဲ့ဖြစ်ဖြစ်နည်းနည်းများများကျမ1000မယူပါနဲ့ရှင်း1000ကလည်းကျမယူတာမဟုတ်ပါဘူးပို့ပေးတဲ့ကောင်လေးကိုကျမ1000လုံးအပြည့်ဝပေးတာပါသူလဲအချင်းဒီအောင
်မဟုတ်ပါဘူးလို့ပဲကိုဗစ်ဒုတိယလိုင်းမှာဈေးတဲ့အများစုကဈေးတင်ရောင်းတာတွေမလောက်ကြတော့တယ်လို့ပြည်သူတွေကလည်းကြောက်စိတ်ကြောင့်စားသောက်ကုန်နဲ့ကုန်ပစ္စည်းတွေအလူရက်ဝယ်ရာတွေမလုပ်ကြတော့ပါဘူးဒုတိယလိုင်းဆက်ဆခြင်းပထမတစ်ပတ်အတွင်းမှာမက်ဈေးတွေတိတိတတ်တက်သွားတာကလွဲရင်အခြေခံစားသောက်ကုန်ဈေးကတော့အနည်းငယ်သာအပြောင်းလဲဖြစ်ခဲ့ပါတယ်အခုတော့ကိုဗစ်ကာကွယ်ရေးအတွက်အရေးကြီးတဲ့မက်တွေဟာလည်းကိုဗစ်မဖြစ်ခင်ကာလကဈေးနှိမ့်နဲ့ပြန်ဝယ်လို့ရနေပါပြီအဲ့ဒီလိုပဲကိုဗစ်ကိုတိုက်ထုတ်ဖို့အတွက်မြန်မာပြည်တွင်းကလူသန်းစားအလွှာအလိုက်ပြည်သူတွေမှာကျောင်းလဲလာတဲ့အပြုမှုတွေရှိပါသေးရဲ့ကိုဗစ်လူနာတွေကုသဖို့အေယာဝတီစင်တာအင်းအားစင်တာဖော်ကျူးစင်တာဆိုတာပေါ်လာသလိုနေထိုင်ရေးခက်ခဲနေတဲ့ကုသရေးဘက်ကဆရာဝန်တွေကိုနေထိုင်ဖို့စီစဉ်ပေးတဲ့ဟိုတယ်တွေလည်းရှိလာပါတယ်ဗိုလန်တီယာလုပ်ဖို့လျှောက်လာတင်ပြီးခုံမဲရက်ကိုအစဉ်သင်းစောင့်နေတဲ့မဆကြီးလိုလူငယ်တွေလည်းအများအပြားရှိလာပါတယ
်အရင်တော့အဲ့လိုမျိုးလေတကယ်လိုအပ်နေတကယ် positive ဖြစ်နေတဲ့လူတိုင်းနဲ့ထိတွေ့ဆက်ဆံရတဲ့အပိုင်းတို့ပါတော့နော်အဲ့လိုမျိုးမှလုပ်ချင်တဲ့ဆန္ဒမျိုးတော့ရှိခဲ့တယ်။ဒါပေမဲ့အခုလက်ရှိအနေအထားမှာကျတော့အဲ့လိုမျိုးမရှိတော့ဘူး။ဟိုလိုအပ်တဲ့နေရာမှာလုပ်မယ်ပေါ့နော်။တကယ်လိုအပ်နေတဲ့နေရာကိုတကယ်ကူညီခွင့်ရင်အဲကိုလည်းကူညီပေးနိုင်တယ်သူတို့လည်းတကယ်အကျိုးရှိမယ်တကယ်လည်းလိုအပ်နေတဲ့နေရာအဲ့လိုနေရာမျိုးဆိုလို့ရှိရင်တွားပြီးလုပ်မှာပဲပေါ့နော
်။အခုလိုအဖက်ဖက်ကနိုင်ရင်နိုင်တယ်လို့ပါဝင်လာတဲ့သူတို့အားလုံးရဲ့ရင်ထဲမှာတော့တူညီတဲ့ဆန္ဒကတခုရဲ့ရှိပါတယ်
။ရင်ထဲမှာဘလောက်သိမ့်ပိုက်တာလဲလို့ဒီကိုဗစ်ကာလကအောင်မြင်စွာပြီးဆုံးသွားလို့ကျန်းမာရေးတွေဒီမှာတပီတော့ဖြစ်မယ်ဆိုရင်နိုင်ငံတော်ခွင့်ပြုမယ်ဆိုရင်လောစီပြီးပြီးတော့ဓာတ်ခွက်ထဲမှာခေတော်လုံးရှောက်ပြီးပြေးလိုက်ချင်သေးတယ်။အောက်ဝက်ခံတဲ့အထိုင်ကြီးကတော်ကြီးတို့ဒုက္ခရောက်ကြတာကိုလုံးကပြည်သူတွေအကုန်တော်ကြီးတို့ဒုက္ခရောက်ကြတာ
ချင်းနေပြန်ကောင်းပြီးတော့ဟိုဒီရောဂါကြီးရဲ့အငန်းပြတ်ပြီးအကုန်လုံးပုံမှန်တိုင်းကျန်လေပတ်အဲ့ဒီကြရတူလေအဆင်ပြန်ပြင်းတော့ပြန်ရကြပါစေပေါ့အမတော့အလိုပဲဆန္ဒရှိပါတယ်။ကိုဗစ်ညံ့ညံ့ဆုံးပြီးပါစေအညံ့ဆုံးပြီးပါစေအကုန်လုံးပေါ့နော်လုပ်ငန်းတွေလည်းအကုန်လုံးပဲပတ်အောင်ပေါ့နော်ကိုတယောက်တည်းမဟုတ်ခုနှစ်ယောက်သမီးကလုံးအဆင်ပြေအောင်ပေါ့အမရဲ့တည်ရမလား။ဒါပြောလို့လဲဆိုအခုကထိတ်ထိတ်တလန့်လန့်နဲ့လုပ်နေရတော့လေ
။ကိုဗစ်နဲ့ပတ်သက်ပြီးတော့ကြတော့ညံ့ပြီးနေချင်တာပေါ့နော်။ဘာလို့လဲဆိုတော့အခုအနေထားဟိုဝင်နေနေကဘာလဲတူလဲဆိုတော့ဟိုဝင်မွေးတဲ့ကင်းဝေးတရိစံလေးတွေပုံစံလိုပုံစံမျိုးတော့ဖြစ်နေရလေဖေးလန့်တွေတော့ကတော့အလုပ်ရှိမှအလုပ်ကပေါ်ပြီးတော့မှအလုပ်ပတ်ဆိုင်ရတဲ့ခါကျတော့အခုလိုချင်းလေးတော့ကတော့ကိုယ်တွေကအရန်အထိနာရဲပေါ့
အခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတောက်အေးအောင် စာအနေနဲ့ Diane James ဆိုဖြစ်ပါတယ်။ဒို့အတန်အတန်ွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်းလို့ကနေလဲဝင်ရောက်နိုင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလဲနိုင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOE American အသံမြန်မာပိုင်းအစီအစဉ်ကနေပြီးတော့ဆက်လက်တင်လွှင့်နေပါတယ်။2020ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကို VOE ကနေပြီးတော့ပတ်စင်တက်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်တွေရဲ့အခမ်းအနားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ Channel FFE သတင်းဌာနရဲ့ Editor ကိုမှုသက်ကနေပြီးတော့စီစဉ်တင်ဆက်ပေးထားပါတယ
်။မင်္ဂလာပါခင်ဗျာ။ပတ်စင်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့အခမ်းအနားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။အပေါ်ဝင်ဆွေးနွေးပေးဖို့တဲ့ပိတ်ကော်ထားကြတဲ့သူတွေလည်းရှိပါတယ်ပိတ်ကော်ထားကြတဲ့သူတွေကတော့မြန်မာဒီမိုကရေစီဖွဲ့ချုပ်ကိုပူဇော်ပြုပြီးတော့ရန်ကုန်မြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဒေါ်စင်မအောင်ဖြစ်ပါတယ်ပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုပူဇော်ပြုပြီးတော့မရပူရာမြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဦးသိန်းထွန်းဖြစ်ပါတယ်ရှင်းမြန်မာဒီမိုကရေစီဖွဲ့ချုပ်ကိုပူဇော်ပြုပြီးတော့မြန်မာဒီမိုကရေစီကိုယ်တော်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့စိုင်းအောင်လျံဖြစ်ပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့ခန့်ကန့်တာဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပါတယ်။အဲ့တော့ပေါ်ဆွေးနွေးမယ့်သူတွေအားလုံးကဒီ2020ရွေးကောက်ပွဲကိုပေါဝင်ရှင်းပြိုင်ပြီးတော့မှလွှတ်တော်ရဲ့ခန့်ကန့်တာကိုတော့စူးစမ်းနေတဲ့သူတွေလည်းဖြစ်ပါတယ်။အဲ့တော့ဒီဆွေးနွေးပွဲမှာကျွန်တော်လွှတ်တော်ရဲ့ဥပဒေပြုရေးခန့်ကန့်တာတွေပြင်လာမယ့်လွှတ်တော်တက်တန်းမှာဘယ်လိုဥပဒေပြင်ဆင်ပြဋ္ဌာန်းကြမယ်ဘယ်လိုပြောင်းလဲပေါ်ဆောင်ကြမယ်ဆိုတဲ့အကြောင်းအရာတွေဆွေးနွေးဖို့ရှိပါတယ်။အဲ့တော့ကျွန်တော်ကျွန်တော်အရင်ဆုံးတော့ကျွန်တော်စပြီးတော့မေးချင်တာကဒီအရှင်မြန်မာနိုင်ငံရဲ့ဖြစ်စဉ်မှာလွတ်တော်တွေရဲ့အခမ်းအနားကဘလောက်ရေးပါတဲ့နေရာမှာရှိနေကြလဲပေါ့ဆိုတော့လွတ်တော်ကနေပြီးတော့မှအစိုးရကိုပြန်လည်ထိန်းချုပ်မှုလုပ်တဲ့လုပ်ငန်းစဉ်တွေကိုဘလောက်ထိလုံဆောင်နိုင်တာတွေရှိတယ်လဲဒီလွတ်တော်တွေကနေပြီးတော့နိုင်ငံသားခွင့်ရေးတွေနောက်တစ်ခါနိုင်ငံရေးပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဥပဒေပြဋ္ဌာန်းမှုတွေကိုဘလို့လုံဆောင်တာမျိုးရှိတယ်လဲပေါ့ဒါကိုစပြီးဆွေးနွေးပေးနေကြတယ်ခင်ဗျအရင်ဆုံးတော့ကျွန်တော်စပြီးတော့မှမက်ဆင်မောင်အောင်ကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်မက်ဆင်မောင်အောင်စပြီးဆွေးနွေးပေးပါဦ
းဟုတ်ကဲ့ဟုတ်ကဲ့ဟိုမင်္ဂလာပါအခုကျမရဲ့ဒီ9နှစ်တာအတွေ့အကြုံပေါ့နော်2015နေပြီးတော့အခုလက်ရှိအနေနဲ့ဒီအတွေ့အကြုံရတော့တွတ်တော်ဆိုတာကခုနဒီမန္တန်ကြီး3ရက်လို့ဆိုကြတာပေါ့လေစမုတ်ပြည်စနစ်ကိုသွားတဲ့အခါမှာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးမှာဥပဒေပြုရေးမန္တန်လို့ပြောကြပါတယ်တွတ်တော်လည်းပဲဥပဒေပြုရေးမန္တန်လို့ပြောပေမဲ့လည်းသူ့ရဲ့တာဝန်ကဥပဒေကြီးပဲပြုနေရတာမျိုးမဟုတ်ဘဲနဲ့ check and balance ဆိုတဲ့အပြန်နဲ့ဒီထိန်းချောင်းတဲ့သဘောတရားလဲပါရပါတယ်ပေါ့နော်ပါပါတယ်ဆိုတော့အဲ့ဒီအချိန်မှာဘလို့နည်းနဲ့ထိန်းချောင်းကြလဲဆိုတဲ့ခါကြတော့မိကုန်းနဲ့မေးတာအဆိုရတင်တာကာစီတီတွေပေါ့နော်ပြီးလို့ရှိရင်ဒီမဲဆန္ဒနယ်မှာပြန်ပြီးတော့ constituent service လို့ခေါ်တာပေါ့နော်ဒီခုနပြောတဲ့ကိုယ်မဲဆန္ဒနယ်မှာပြန်ပြီးတော့ဝန်ဆောင်မှုပေးတာဒီအပိုင်းနေပေါ့နော်ဆိုတော့အဓိကကတော့တာဝန်၄ရက်ရှိတယ်လို့ဒီမှာတွေ့ကြုံရမြင်ပါတယ်ခုနပြောတဲ့ constituent service ပေးတယ်ခုနပြောတဲ့ပြည်သူလူထုရဲ့အတန်ကိုဥသာပြုတယ်ဥသာပြုတဲ့အခါမှာမိကုန်းနဲ့မိချင်းအဖြစ်အစိုးရမှဝင်ရောက်ဆွေးနွေးခြင်းအဖြစ်အဲကျွန်တော်တို့ကုသပြုလို့ရတယ်ထို့အတူခုနဥပဒေပြုရေးပေါ့ဥပဒေပြုရေးကြတော့ကျွန်တော်တို့ပြည်သူ့လွတ်တော်ဆိုတော့ပြည်အောင်စုလွတ်တော်ထဲမှာပါဝင်နေတဲ့အတွက်ပြည်အောင်စုတစ်ခုလုံးနဲ့ပတ်သက်တဲ့အခြေခံဥပဒေရပေးထားတဲ့ဥပဒေတွေကိုပြုကြရတာဖြစ်ပါတယ်ဆိုတော့ဥပဒေကိုပြုတယ်အစ်စ်ပြုတယ်ရေးဆွဲတာတွေလည်းရှိတယ်ထို့အတူပြင်ဆင်တာတွေလည်းရှိတယ်ပေါ့နော်ပြင်ဆင်တယ်အစ်စ်ရေးဆွဲတယ်ဒီဘက်အနေနဲ့သွားတဲ့အနေအထား ဖြစ်ပါတယ်ဖြစ်တော့ခုနပြောတဲ့ဥပဒေပြည်ရေးအနေထားကဘလို့ရှိတယ်လဲလို့ကြောက်မယ်ဆိုရင်ခေတ်စနစ်နဲ့လိုင်းလျောညီထွေအောင်လို့သွားကြတာမျိုးတော့ရှိပါတယ်နောက်ပြီးတဲ့အခါကျတော့နိုင်ငံရေးအရာလိုအပ်လို့ပြုပြင်ကြောင်းလဲလိုက်ရတယ်နိုင်ငံရေးစနစ်ကလည်းကြောင်းလဲနေတာပေါ့ဆိုတဲ့အခါကျတော့အရင်တုန်းကရှိခဲ့တဲ့ဥပဒေတွေရှိပါတယ်ကျမတို့ဥပဒေတော်ကော်မတီဆိုဥပဒေပေါင်းရှာနဲ့ချီပြီးတော့ review လုပ်ဖို့ဆိုပြီးတော့ assignment ရှိတယ်ပေါ့နော်တို့တော်လည်းပဲဒီ assignment တွေကကြတော့ကျွန်တော်အကုန်လုံးကိုဆောင်ရွက်နိုင်ခြင်းမရှိသေးဘူးတချို့အရေးကြီးတဲ့ priority ပေါ့ပြောရလို့ရှိရင်တော့ဟိုအစိုးရရဲ့သွားနေတဲ့အထူးအဖြစ်အနိုင်ရပါတီရဲ့သွားနေတဲ့ priority ပြီးလို့ရှိရင်တခြားအခုနပြောတဲ့ပါတီတွေရဲ့ priority ပေါ့ဒီဟာတွေပေါ်မှာချိန်ဆပြီးတော့ပြင်ကြပြုကြရတာဖြစ်ပါတယ်ဆိုတော့တချို့ဟာတွေဆိုလို့ရှိရင်လည်းကျွန်တော်တို့ပြောင်းလဲနိုင်တယ်ဟိုဥပမာဆိုလို့ရှိရင်ဟိုအဇင်းလိုအမျိုးပေါ့ဒီလက်ကအုပ်ချုပ်ရေးမှုဥပဒေကိုတချို့ကျင်ပြီးတော့ခုနပြောတဲ့အဇင်းပေါ့နော်ဒီလိုကိစ္စမျိုးတွေကျွန်တော်တို့သွားခဲ့တာရှိတယ်နောက်ပြီးတော့ခါကြတော့အစ်စ်ဥပဒေတွေဆိုလို့ရှိရင်လည်းမကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေတို့တာမျိုးတွေတော့သွားခဲ့တာရှိတယ်။စီးပွားရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းခုနရင်းနှီးမြှုပ်နှံမှုဥပဒေကိုကျမတို့နှစ်ခုပေါင်းပြီးတော့ပြန်ပြီးတော့ပြင်ဆင်ခဲ့တဲ့အနေအထားမျိုးတွေရှိပါတယ
်။ဆိုတော့ကျွန်တော်ဒီနေရာမှာကိုဟာ slide online ကိုကျွန်တော်မေးချင်တာရှိပါတယ်။ဆိုတော့ဒီတိုင်းရင်းသားတွေရဲ့အခန်းကဏ္ဍပေါ့။တိုင်းရင်းသားတွေကတိုင်းရင်းသားတွေအနေနဲ့ပေါ့ဒီလွတ်တော်ရဲ့ဥပဒေပြည်လုပ်ငန်းစဉ်ကဒီတိုင်းရင်းသားတွေပေါ်မှာဘလို့ကြိုးစားရမှုရှိနေတယ်ပေါ့လက်ရှိအခြေလက်ရှိနိုင်ငံရေးအခြေအနေမှာတိုင်းသားအနေနဲ့တော့ဒီလွတ်တော်ဥပဒေပြည်လမ်းကြောင်းကနေပြီးတော့မှတိုင်းသားတွေရဲ့ခန့်ခန့်သားကိုဘလောက်ထိအမြင်တွေ့နေရတာရှိတယ်ဒါလေးကိုပြောပြစေချင်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုင်းသားအနေနဲ့တိုင်းသားပါတီများအနေနဲ့တော်လကောင်းကျွန်တော်တို့တိုင်းသားညီမျှဒေသတွေတော်လကောင်းဒီကျွန်တော်ရွေးကောက်ပွဲပြီးတော့ဥပဒေပြည်လွှတ်တော်ဆိုတဲ့အခန်းကဏ္ဍမှာလွှတ်တော်ကိုယ်စားလှယ်များကခုနလိုပဲဥပဒေပြည်လို့ရမယ်ပြီးတော့ check and balance လုပ်အောင်အဲ့ဒါကကျွန်တော်လွှတ်တော်ရဲ့တာဝန်နောက်တစ်ခုကပြည်သူလူထုတွေ့ဆုံပြည်သူလူထုကွန်းစင်းမယ်နေမြေကွန်းစင်းပြီးတော့ဒီဥပဒေပြည်မှာပြည်သူလူထုနဲ့တထက်တဲကြသလားဒီဥပဒေတွေပေါ့နော်ကျွန်တော်ဥပဒေနဲ့မကိုက်ငင်တာတွေကိုဖွဲ့စည်းပုံအခြေခံဥပဒေရဆရာတည့်ရဲ့လုပ်ပြတ်ထန်းခွန့်ပေးတဲ့ပြည်တော်စုလွှတ်တော်ကပြတ်ထန်းခွန့်ပေးထားတဲ့ဟာကတိုင်းဒေသနေမြေတွေအတွက်တော့ကိုက်ညီသလားမကိုက်ညီရင်ဒါတွေကိုကျွန်တော်ချိန်ထိုးပြီးတော့အစိုးတင်တွင်းရမယ်ဥပဒေပြန်လည်ပြီးတော့ပြုပြင်ပေးရမယ်ဒါကျွန်တော်တော်တော်များလက်ရှိအနေထားရဆရာတည့်ရဲ့ပြည်တော်စုလွှတ်တော်ကပြတ်ထန်းထားတဲ့ဥပဒေတော်တော်များများကတိုင်းဒေသနေမြေတွေအတွက်တော့မကိုက်ညီဒါကြီးအများကြီးရှိပါတယ်ဒီအခြေအနေတွေကိုကျွန်တော်တိုင်းဒေသတွေကတော်တော်လေးကိုလိုက်မိဖို့ကအရန်ခက်ခဲပါတယ်နောက်တစ်ခုကကျွန်တော်ဒီဥပဒေပြူရေးမှာပြည်တော်စုလွှတ်တော်မှာဥပဒေပြူရေးကျွန်တော်သုံးသက်ကြည့်ရတယ်လို့ပေါ့နော်ရန်ကုန်မန္တလေးပဲခူးတို့ကိုအခြေခံပြီးတော့ဒီလူမှုအတိုင်းဝိုင်းရဲ့ဒီလူနေမှုရဲ့စီးပွားရေးကိုအခြေခံပြီးတော့တော်တော်များများဥပဒေပြူတာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တိုင်းတားတွေတခါလေကြတော့ကိုက်ညီမှုမရှိဘူးဒါကိုကျွန်တော်ချိန်ထိုးခြင်းနဲ့ကျွန်တော်လက်ရှိမှာတော့ပြည်내လွှတ်တော်ဆိုတော့ကျွန်တော်ပြည်내လွှတ်တော်မှာဥပဒေပြဋ္ဌာန်းခွင့်ကလည်း41ချက်ပဲရှိသေးဆိုတော့ကျွန်တော်ဒီဆရာနှစ်ရဲ့လုတ်ပိုင်ခွင့်ကလည်းနည်းနည်းလေးဆိုတော့ကျွန်တော်ဒီဟာလည်းတိတိယောက်ယောက်ပေါ့နော်တိုင်းတားတွေတော့ကိုပြည်နေမှာလည်းကောင်းကောင်းမွန်မွန်ဟိုမလုတ်နိုင်ဘူးအဲ့ဒါကြောင့်ကျွန်တော်ဥပဒေပြည်ရေးအခန်းကဏ္ဍမှာတိုင်းတားဒီကကိုက်ညီတဲ့ပြည်အောင်စုလွတ်တော်မှာဒါတွေကိုချိန်ထိုးပြီးတော့ဥပဒေပြုဖို့လိုပါလိမ့်မယ်လို့ကျွန်တော်တုံ့တက်ချင်ပါတယ်
ဆိုတော့ဟုတ်ကဲ့အငယ်ဦးသိန်းထွန်းကိုကျွန်တော်အလှည့်ပေးချင်တယ်ခင်ဗျဒီလွှတ်တော်ရဲ့ဥပဒေပြုရေးအပြင်ဒီဆိုးရွားကိုပြန်လည်ထိန်းချုပ်မှုဘိုင်းကိုဘယ်လိုသုံးသပ်ချင်တာမျိုးရှိသလဲပေါ့ဟိုနောက်တစ်ခါဒီဆိုးရွားကိုပြန်လည်ထိန်းချုပ်တဲ့နေရာမှာလွှတ်တော်ရဲ့အခန်းကဏ္ဍကဟိုဘယ်လောက်ထိရှိနေသလဲဘယ်လောက်ထိအသက်ဝင်မှုရှိနေလဲဒါကိုလည်းပြောပေးစေချင်တယ်ခင်ဗျဟိုအငယ်ဦးသိန်းထွန်းတစ်ချက်တော့ဆွေးနွေးပေးပါအောင်ဒီပေါ်မှာ
ကျွန်တော်တို့ဆိုးဘိုင်းကဆွေးနွေးသွားတာရှိပါတယ်လွှတ်တော်ရဲ့ကဏ္ဍကြီးပေါ့နော်ဟို၄ခုဆိုပြီးတော့ပြောသွားတယ်ရှိပါတယ်ကျွန်တော်နားလည်တာကတော့ကျွန်တော်မိကုန်းနဲ့အစိုးရဥပဒေပြုရေးတွေအပြင်တွတ်တော်မှာအစိုးရကို balance လုပ်နိုင်တဲ့ဟာက planning နဲ့ budget ရှိပါတယ်ဗျ။เนาะဒီ planning နဲ့ budget ဟာနှစ်စဉ်ကျွန်တော်တို့လွတ်တော်ပြည်တော်လွတ်တော်တင်ရပါတယ်။အဲ့လိုပြည်တော်လွတ်တော်တင်လာတဲ့အခါမှာပြည်တော်လွတ်တော်ကြီးမှာပဲဆွေးနွေးရတဲ့ဥပဒေကြမ်းဖြစ်ပါတယ်။เนาะဒီဟာဒီအစိုးရကို balance လုပ်ရတဲ့ဟာပါကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်စတစ်ကကြီးမှာဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်မနက်ဤသုံးရက်ကိုတက်နိုင်မြောက်ပိုင်းခြားဖို့ကိုကျင့်သုံးပြီးတော့ပြန်လည်ထိန်းချုပ်ခြင်းကိုသွားတယ်ဆိုတာဒါအခြေခံမှုပါ။ဒါကြောင့်မို့ဒီလွတ်တော်ကြီးကိုကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကြီးကဥပဒေပြုတယ်။အဲ့ဒီပြုပြီးသားဥပဒေကိုနိုင်ငံတော်သမ္မတထံကိုပေးပို့လိုက်ရင်နိုင်ငံတော်သမ္မတကသဘောထားမှတ်ချက်နဲ့ပြန်ကြလာတဲ့ဟာကိုလွတ်တော်ကသဘောတူလို့လည်းရတယ်မတူလို့လည်းရတယ်။အဲ့ဒီဒုတိယချက်ကျွန်တော်ပြန်ပို့လိုက်တဲ့သမ္မတထံကိုပြန်ပို့လိုက်တဲ့ဟာဒီသမ္မတကလက်မှတ်မရေးထိုးဘူးဆိုရင်ခုနှစ်ရက်နေလို့ရှိရင်ဒီဥပဒေဟာလိုလျောက်အစ်ဖြစ်တယ်ဆိုတာကိုကျွန်တော်နားလည်သဘောပေါက်ပါတယ် เนาะอะไรดีดอกอ่ะကျွန်တော်တို့ကဥပဒေပြုရေးမှာတကယ်ကိုအာဏာအမြင့်ဆုံးကလွတ်တော်ကြီးဒီကျွန်တော်ဒီမိုကရေစီနီလန်းရတော်တော်လေးအားကောင်းနေဆိုတဲ့အနေထားသွားတွေ့ရပါတယ်သွားတွေ့ရပါတယ်ဒီတော့ကျွန်တော်ဆိုလိုချင်တာကအဲ့ဒီလိုဟာမျိုးကိုလွတ်တော်ကြီးမှာဥပဒေပြုရေးကိုပြပြပြမြင်ပေးထားပါလေနဲ့တဦးတယောက်သောသူကအကောင်လုံးကိုဥပဒေပြုရေးရောအုပ်ချုပ်ရေးရောတရားစီရင်ရောချုပ်ကင်လိုက်လို့ရှင်တော့အဲ့ဒါဒီဒီမိုကရေစီမဟုတ်တော့နော်ဒီမိုကရေစီမဟုတ်တော့ဘူးဒါကြောင့်မို့ကျွန်တော်တို့ပြည်သူတွေကရွေးချယ်ကြတဲ့နေရာမှာဘယ်လန့်ဖြစ်ဖို့ညံ့တာတာရွေးချယ်ဖို့လိုလိမ့်မယ်လို့ဒီချက်ကိုကျွန်တော်ပြောနေတယ်ပါတီတစ်ခုတည်းကို link slide ပေးလိုက်လို့ရှိရင်သူကဘာဖြစ်တယ်လဲဆိုလို့ရှိရင်တူတယောက်တည်းကနေပြီးတော့အဲ့ဒီအာဏာကြီးသုံးယောက်ကိုချုပ်ကင်လိုက်လို့ရှိရင်အာဏာရှင်ဘက်ကရောက်သွားမှာကိုကျွန်တော်စိုးရိမ်ပါတယ်ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းမကိုက်ညီပါဘူးဒါကြောင့်မို့ရှေ့ရောက်ဖို့ဆိုလို့ရှိရင်တပါတီတစ်ခုတည်းကနိုင်ရပြီမလို့တကယ်ကိုအုတ်ချုပ်ပိုင်းသွားရင်လည်းကိုယ့်ရဲ့အုတ်ချုပ်ပိုင်းအိစာကိုပြည်ပြလုပ်ပါဥပဒေပြည်ပိုင်းဆိုရင်လည်းဥပဒေပြည်ပိုင်းကိုပြည်ပြလုပ်ပါပြီးတော့မှဆွေးနွေးတဲ့နဲ့ဟောက်တရားဝင်ဆွေးနွေးတဲ့ဆိုလို့ရှိရင်တော့ဘယ်လန့်ကိုပို့ပြီးတော့ပြည်ပြပါလိမ့်မယ်လို့ကျွန်တော်အနေနဲ့ဆွေးနွေးတင်ပြရပါတယ်ဒါကြောင့်ကျွန်တော်ဟုတ်ကဲ့ဆက်တင်ပါရပါ
တယ်
ဒီမိုကရေစီနီလန်တကြသွားမယ်ဆိုလို့ရှိရင်တော့မိမိတို့ရဲ့ကြာရကဏ္ဍတွေကအဲ့ဒီကဏ္ဍလိုက်ကိုတောင်းချီကြမှာအဲ့ဒီကဏ္ဍတွေကိုမှုသာဝါဒမပါတော့တကယ်ကိုကိုယ့်ရဲ့လုံပိုင်ခွင့်နဲ့အညီဆောင်ရွက်ကြမယ်ဆိုရင်တော့ဒီမိုကရေစီဟာရှေ့ဆက်ပြီးတော့ဘယ်အညီညီနဲ့အပြိုင်နဲ့ဖြတ်သွားနိုင်တယ်လို့ဒီလိုကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာမက်ဆေ့မအောင်နည်းနည်းလေးပြီးတော့မှဖြည့်မိကြတာလည်းရှိပါတယ်။ဆိုတော့ဒီဦးသိန်းသူဆွေးနွေးသွားတဲ့အထက်မှာလည်းဒီဆိုးရနဲ့ဒီတွတ်တော်ကပြန်လည်ထင်းကြောင်းတဲ့ဘိုင်းပါတယ်။ဒီပါလဲဒီအားနဲ့ချက်တွေရှိတယ်ဆိုတော့ဟိုတဘုံပြောရတာရှိတယ်ပေါ့နော်။ဆိုတော့ဒါကဒီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဒီအားနည်းချက်များဖြစ်နေမှာပေါ့နော်ဟိုဒီပုံမှာဘယ်လိုသုံးသပ်ချင်တာမျိုးရှိမလဲပေါ့မသိမအောင်ဆက်တော့ပြန်ဆွေးနွေးပြပါဦးပေါ့က
တကယ်တကယ်ကြတော့ဗျာဒီဥပဒေပြုရေးမှန်တမ်းရအခုကျမတို့အတွေ့အကြုံရဆိုလို့အဓိကတော့လွတ်တော်မှာနော်ဒီကျမတို့ကဒီအခြေခံဥပဒေရပေးထားချက်တွေရပဲသွားနေရတာအခုကလေအခုကသွားနေကြရတယ်ဆိုတော့ဒီဟာကိုကြော်လို့ရှိရင်ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရင်ဘယ်သူမှချိုးဖောက်လို့မရဘူးချိုးဖောက်ရင်ဒါကွန်စတီကျူရှင်နဲ့ကိုယ်ကိုတိုင်ပလိုက်လို့ရတယ်ဟိုတရားစွဲပလိုက်လို့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုဟိုကျွန်တော်တို့လွတ်တော်အတွေ့အကြုံရဒီလိုသွားမယ်ဆိုလို့ရှိရင်ဥမာလက်ရှိကတော့ဟိုဥပဒေဥစ္စာမျိုးသားလွတ်တော်ရောပြည်သူလွတ်တော်ရောဒီလွတ်တော်တိုင်းမှာနော်ဖွဲ့စည်းပုံအခြေခံဥပဒေရောပေးထားတယ်လွတ်တော်ဥပဒေရောပေးထားတယ် standing committee တွေရှိတယ်ဥပဒေဂျန်ကော်မတီတွေကအခက်ရပဲလို့တော့လို့တော့ဒီသူလို့တော့မှာဥပဒေတန်းကော်မတီအဲ့ဒီမှာတွားညင်းကြရတာပဲကျမတို့ကခုပါတီတစ်ခုတည်းချင်းချင်းနဲ့ကျမတို့ညင်းကြရတာပဲဟိုပြောရမယ်ဆိုလို့ရှိရင်တခါတခါကျမတို့ရှုံးခဲ့တာတွေလည်းရှိတယ်တခါတခါကြောက်လို့ရှိရင်လည်းအပြင်းပေးခဲ့တာတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒါဒီ process တိုင်းကျမတို့တွားခဲ့ကြတယ်တကယ်လို့အမျိုးသားလို့တော့ ਨੇ ဒီသူလို့တော့မှာဒီဥပဒေကိုဟိုအတိမကျနိုင်မျိုးသားလို့တော့ ਨੇ ဒီသူလို့တော့ ਨੇ သဘောထားကွဲလွဲမယ်ဆိုရင်ပြည်တော်စုလို့တော့ကဒီပြည့်ချက်ယူကြရမယ်ဆိုတာလေဒါကဟိုအခြေခံဥပဒေရဲ့ပေးထားချက်ပဲဒီပေးထားချက်ဒီ process ကိုဘယ်သူမှကြော်ပြီးတော့လုံးလုံးမရဘူးဘသူတူတူယောက်ကမှကြော်ပြီးတော့လုံးလုံးမရဘူးဆိုတော့ဒါကကျမတို့အတွေ့အကြုံပဲဒီဟာကိုကြော်လို့ပုံမရဘူးကြော်ခြင်းလည်းကြော်လို့မရဘူးကျမမြင်တာတော့ဒီအတွေ့အကြုံရရောကျမအမြင်ရောဒီတိုင်းပဲကျမတို့မြင်ပါဟုတ
်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီ slide အောင်လည်းကိုမေးချင်တာကဒီမြို့သားလွတ်တော်နဲ့ဒီပြည်သူလွတ်တော်ရဲ့ခံကဏ္ဍပေါ့ဆိုတိုင်းတိုင်းတော်များဝေဖန်ကြတာကဒီမြို့သားလွတ်တော်နဲ့ပြည်သူလွတ်တော်ဒီနှစ်ခုကဒီပြည်အောင်စုလွတ်တော်မှာရှင်းလာပြီဆိုလို့ရှိရင်ဒီတိုင်းသားတွေအများစုပါတယ်မြို့သားလွတ်တော်ရဲ့အဆိုတွေကရှုံးမဲ့လာတာပုံများတယ်ဆိုပြီးဆိုရင်ဒီစာချက်တွေလည်းရှိပါတယ်ဒီလိုပြောကြဆိုကြရလည်းရှိပါတယ်ဆိုတော့ဒီတိုင်းသားတွေအနေနဲ့ဒီတိုင်းသားတွေရဲ့ခံကဏ္ဍကဒီပြည်အောင်စုလွတ်တော်မှာပို့ပြီးတော့ဟိုညှင့်တင်ဖို့ဆိုလို့ရှိရင်ဟိုဘာတွေလုပ်ဆောင်ဖို့လိုမလဲဗောနတိုင်းသားတွေအနေနဲ့ဘလို့မျှော်မှန်းချက်တွေရှိတယ်ဗောဒီပြည်အောင်စုလွတ်တော်နဲ့ပတ်သက်ပြီးတော့ဆိုတော့ဒါကိုဆွေးနွေးပြသချင်ပါတယ်ခင်ဗျာ
ကျွန်တော်တိုင်းသားအနေနဲ့ပေါ့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပေးထားတဲ့တာဝန်ကအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ပြည်သူလွှတ်တော်ကတော့ကျွန်တော်တိုင်းသားအနေထားရတော့သူတို့ပြည်သူလွှတ်တော်ကဒီဟိုဗမာတိုင်းသားတွေအများစုကမြို့နယ်ကလည်းများတယ်ဆိုတော့ပေါ့နော်ကျွန်တော်ဗမာတိုင်းသားတွေမဟုတ်တဲ့တိုင်းသားတွေကတော့ခုနလိုမျိုးပဲအမျိုးသားလွှတ်တော်မှာကျွန်တော်ကချင်းပြည်နယ်ဆိုတော့၁၂ဦးပဲရတယ်ဆိုတော့ဘာပဲတင်တင်ကျွန်တော်တို့တော်တာဘယ်လိုပဲဖြစ်ပြည်တော်စုမှာလည်းဆွေးနွေးလို့လည်းအစစ်မပြူအမျိုးသားလွတ်တော်ပြည်သူလွတ်တော်မှာလည်းကျွန်တော်အမြဲတမ်းချုံနေနေရမှာပဲခုနဒီဥပဒေကျမ်းမှာလည်းကျွန်တော်ခုနလိုပဲဆွေးနွေးရင်လည်းတခါလေကြတော့အများစုကဥပမာဖွဲ့စည်းပုံပြင်ဆင်ရေးမှာလည်း55ဦးကော်မတီကဟိုပါတီတစ်ခုကအင်အားများနေရင်တော့ဘယ်လိုပဲငင်းငင်းဘယ်လိုပဲတင်ပြတင်ပြတိုင်းသားပါတီတွေတွတ်တော့ပေါ့နော်ဒါကအမြဲတမ်းချုံနေမှာပဲ ဒါပေမဲ့ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့ဟာကစုပေါင်းညွတ်ဥပပေါင်းဆောင်ရွက်ဖို့ပဲဒါကိုအတိပယ်ကိုကျွန်တော်တော်တော်များများလိတ်လာရတယ်လို့ပေါ့နော်ဒီ2008အခြေခံဥပဒေကပူပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာမျိုးလေတိတ်ပယ်ကျွန်တော်ကတော့ရပါတယ်အဲ့ဒါကြောင့်ဒီဟာဟိုတိုင်းတာတော်လကောင်ဒီတခြားဒီမြေပြတ်မှာရှိတဲ့ဒီမတ်မှာရှိတဲ့အခြေခံနဲ့ပါတီဒီတော်လကောင်ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့တတ်မတော်အခန့်ကဏ္ဍတော်လကောင်ဘယ်ပါတီပဲဘယ်လူမျိုးဘယ်တိုင်းတာဖြစ်ဖြစ်ကျွန်တော်ပူပေါင်းဆောင်ရွက်ဖို့ပဲအဓိကဒါမှကျွန်တော်ထိရောက်မှာဖြစ်ပါတယ်လက်ရှိအနေအထားရတော့ကျွန်တော်တိုင်းတာပါတီတွေကတော့အမြဲတမ်းအမျိုးသားမှလည်းရှုံးမှာပဲပြည်တော်စုလွှတ်တော်မှလည်းရှုံးမှာပဲပြည်သူလွှတ်တော်မှလည်းရှုံးမှာပဲဒီဖွဲ့စည်းပုံအခြေခံဥပဒေကအဓိပ္ပာယ်ကတော့ပူပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာကိုကျွန်တော်အဓိပ္ပာယ်ရပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဒုတိယပိုင်းဆက်သွားကြတယ်ဒုတိယပိုင်းကတော့ခုနကဒီကုလက slide online ဆွေးနွေးခဲ့သလိုပဲဒီတိုင်းသားတွေနဲ့မြို့သားလွှတ်တော်မှာအများအနည်းစုပဲရတယ်နောက်တစ်ခါဒီပြည်သူလွှတ်တော်မှာဆိုပုံနေပြီးတော့မှရတယ်နောက်ပြီးတော့စင်လွှတ်တော်မှာတင်တဲ့အဆိုတွေရှုံးတာတွေရှိတယ်ဆိုတော့ဆိုဒါဒါတွေကြည့်လိုက်ရင်တိုင်းသားတွေရဲ့ဒီခန့်ကန်တာတွေညီညာရေးဖြစ်စဉ်ကိုလည်းကျွန်တော်တို့ရှင်တွဲပြီးတော့ဟိုစဉ်းစားဖို့လိုလာတယ်ပေါ့ဆိုတော့ဒီလွှတ်တော်အနေနဲ့ဒီညီညာရေးဖြစ်စဉ်မှာလွှတ်တော်ရဲ့ခန့်ကန်တာကဘလူမျိုးပါဝင်နေရာမျိုးရှိတယ်ပေါ့။နောက်တစ်ခါဒီလွတ်တော်ရဲ့ခန်းကဏ္ဍကဒီငင်းငယ်ရေးအတွက်ဘလူပံမိုးပေးပံမိုးပေးနေတယ်ဘလူလုဆောင်ဖြစ်နေတယ်လို့ယူဆတယ်လွတ်တော်ရဲ့ခန်းကဏ္ဍအနေနဲ့ဆိုတော့ဒါကိုလည်းဆွေးနွေးပေးနေတယ်ကတော့ရေဆုံးတော့ကျွန်တော်ဦးသိန်းသူကိုဆွေးနွေးပေးနေချင်ပါတယ်ဦးသိန်းသူချက်တော့ဆွေးနွေးပေးပါဦးလို့ပ
ါဒီငင်းငယ်ရေးဖြစ်စင်မှာသလို့ရှိရင်လွတ်တော်ခန်းကဏ္ဍကနေပြီးတော့သူကလွတ်တော်ရဲ့အဓိကဘာလဲဆိုလို့ရှိရင်သူဒီပြည်တော်စုအစိုးရဘက်ကတင်ကျင်းလာတဲ့ဟာတွေကိုအတည်ပြုရတယ်ဒါမှမဟုတ်ဘူးဆိုလို့ချင်းလည်းပဲလွတ်တော်ကိုယ်စားလှယ်တွေကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလုံတော့မယ်ဆိုလို့ရှိရင်အစိုးတစ်ခုအနေနဲ့သူကတင်ပြီးတဲ့ခါမှာအတည်ပြုပြီးတော့လည်းသူဆောင်ရွက်လို့ရတယ်လွတ်တော်မှာကျွန်တော်ဖန်ပြီးတဲ့လောက်ဆိုလို့ရှိရင်ဒါတိုင်းလာရေးရာကော်မတီရှိပါတယ်နော်အဲ့ဒီရနေပြီးတော့အဓိကထားပြီးတော့ဆောင်ရွက်ကြမယ်ပေါ့နော်နောက်တစ်ချက်ကလည်းပဲကျွန်တော်တို့ဟိုလွတ်တော်ကနေပြီးတော့နောက်မှာ power sharing resource sharing နေရှိတယ်အဲ့ဒီအားတွေကိုကျွန်တော်တို့လက်ထက်မှာလည်းပဲကျွန်တော်ပြင်ပေးနိုင်ရတယ်ဒီဘက်ကမှာအဲ့ဒါကိုကယ်ဆယ်လုပ်ပြီးတဲ့အခါကျတော့ new ring လို့ဟာလို့ဆက်ထုတ်ရမှာလားတကယ်မှန်တကယ်မြင်မြင်မှာလက်တွေ့သုံးချမဲ့ကိစ္စတွေကိုတို့သုံးချမှုမရှိတလို့ကျွန်တော်ရှားခဲ့တယ်လို့ကျွန်တော်ငြင်းတယ်ဆိုလိုတာကတော့ကျွန်တော်တိုင်းရင်းသားကိုတကယ်ဟို democracy နဲ့ federal နှစ်သာရကိုအခြေခံနဲ့ပြည်တော်မှုကိုသွားမယ်ဆိုလို့ရှိရင်တော့တိုင်းရင်းသားတွေဟုတ်လားကိုဝန်ကြီးချုပ်ကိုခန့်နိုင်အောင်တော့ကိုတေရအနိုင်ရခဲ့တဲ့ပါတီကနေပြီးတော့အတည်ပြုတဲ့ဝန်ကြီးချုပ်ပေါ့နော်ကျွန်တော်ဆိုတာ261ကျွန်တော်ပြင်ခဲ့တယ်ကျွန်တော်ပါတီကနေသို့တော်လည်းပဲမအောင်မြင်ခဲ့ဘူးအကြောင်းမျိုးပေါ့တိုင်းသားအရေးကိုတကယ်လုံပြေးတော့မယ်ဖက်ဒရယ်အတွက်ကိုကျွန်တော်သွားတော့မယ်ဆိုလို့ရှိရင်တော့တစ်ခုပြီးတစ်ခုဖြစ်နိုင်ကြေးတွေကနေသွားမယ်ဆိုရင်ဒီတိုင်းသားအရေးတွေကိုတစ်ဖြည်းဖြည်းနဲ့ကျွန်တော်ရလာမယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးဆိုတာလည်းပဲလက်တကမ်းပဲဖြစ်သွားနိုင်တဲ့အနေအထားဖြစ်တယ်လို့ကျွန်တော်ဒီလိုပြောပြပါမယ်။ဟုတ်ကဲ့။ဟိုမက်ဆေ့ချ်မှာဆက်လာ
ဆွေးနွေးလို့ပါဗျာ
။အော်ခုနကမေးခွန်းမဲ့လားမသိဘူးရှင်
။ဟုတ်ကဲ့ဒီလွတ်တော်ရဲ့ခန့်ကဏ္ဍပါလွတ်တော်နဲ့တိုင်းရင်းသားတွေရဲ့ခန့်ကဏ္ဍပါနောက်တစ်ခါဒီငင်းငယ်ရဲ့ခန့်ကဏ္ဍပါဘယ်လိုပါဝင်ဆောင်ရွက်ပေးသင့်တယ်လို့ယူဆတယ်ပေါ့
။ဒီငင်းငယ်နဲ့ပတ်သက်လို့တိုင်းရင်းသားရင်းနဲ့ပတ်သက်လို့ရှိရင်ခုနလွတ်တော်ထဲမှာဆိုရင်ကျွန်တော်တို့ကခုနတိုင်းရင်းသားအခွင့်အရေးကော်မတီရှိတယ်။တစ်ဖက်ကလည်းဟိုဒီဦးသိန်းစိန်အစိုးရစတက်ပြီးနောက်ပိုင်းနောက်ဆုံးကျွန်မထင်တယ်ဒီ2015အကူပြောင်းလေးမှာမှNCA လက်မှတ်ရေးထိုးခဲ့တာလေ NCA အပြီးသက်သွားတယ်တိုင်းသားလက်နက်ကိုင်တွေအဲလက်မှတ်ရေးထိုးကြဒီ NCA ရဖို့လို့ပေါ့နော်ဆိုတော့အဲ့ဒီအနေထားပါအဲ့တော့ကျမတို့ဒီ NCA ရဲ့အမွေလမ်းကြောင်းကိုဆက်ကန်ပြီးတော့ခုနပြောတဲ့ငင်းငယ်ရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့တောင်းရခဲ့တာဆို NCA ရဲ့သဘောကတော့သူ့ရဲ့စာချုပ်ထဲမှာ NCA ကိုအားလုံးတိုင်းသားလက်နက်ကိုင်တွေရော stakeholder တွေရောပါဝင်တက်မတော်ပါဝင်ပေါ့နော်ဆိုတော့တကယ့် stakeholder တွေဆွေးနွေးခဲ့ကြတာဖြစ်တဲ့တော့ပြန်ပြီးမှုခတ်တယ်ဆိုတော့ဒီ NCA အကောင့်ထဲပေါ်တဲ့ခါမှာဒီ framework for political dialogue ဆိုပြီးတော့နောက်တစ်ဆင့်ရှိပါတယ်နိုင်ငံရေးဆွေးနွေးပွဲမှုပါပေါ့နိုင်ငံရေးဆွေးနွေးမှုတွေနဲ့တွားကြမယ်ငင်းငယ်ကြီးကိုတွားတဲ့အခါအဲ့တော့ဒီဆွေးနွေးတဲ့အခါမှာဘယ်လိုအကြောင်းအရာတွေဘယ်လိုဆွေးနွေးကြမလဲဘယ်သူတွေကတော့ဘယ်အခန်းကဏ္ဍမှာရှိမလဲဆိုတာမျိုးတွေကို framework for political dialogue ကပြောပြထားတာဖြစ်ပါတယ်အဲ့တော့ဒီ framework for political dialogue က living document လို့ပြောလို့ရတယ်ဒီနည်းနဲ့တွားရင်အဆင်ပြေလားမပြေဘူးဆိုရင်ဘယ်ဟာတွေကပြင်ဖို့လို့လို့ framework ကိုတော့ပြန်ပြင်ဖို့လို့အခုစဉ်းစားနေတာရှိတယ်နောက်ဆုံးခုနပြောတဲ့ဒီ27ရာစုပင်လုံနဲ့ UVDJC အတွင်းမှုအဖွဲ့တွေလည်းပြန်ပြီးတင်ပြသွားတာရှိပါလက်ရှိလည်းအဲ့ဒီအပေါ်မှာတောင်းရနေတာဆိုတော့ကျွန်တော်ပြောချင်တာက NCA လမ်းကြောင်းကိုကျွန်တော်တို့အမွေဆက်ခံခဲ့တယ်တစ်ဖက်ဒီလိုနည်းနဲ့တွားနေကြတာရှိတယ်အဲ့ဒီမှာ NCA လမ်းကြောင်းမှာပါဝင်တဲ့လွှတ်တော်ရဲ့အခန်းကဏ္ဍလွှတ်တော်ရဲ့အခန်းကဏ္ဍကအစိုးရလွှတ်တော်တက်မတော်ဆိုတဲ့အစုအဖွဲ့မှာကျွန်တော်တို့ပါပါတယ်နောက်ပြီးတဲ့အခါကျတော့ဟိုဒီနိုင်ငံရေးပါတီတွေရဲ့အစုအဖွဲ့တွေမှာကျွန်တော်တို့ပါတာဒီလုံခြုံရေးကော်မတီတွေမှာပါတာရှိပါနောက်ပြီးရင်တော့အဲ့ဒီ NCA လမ်းကြောင်းရဖြစ်လာတဲ့ငင်းချင်းရေးညီလာခံကြီးကနေပြီးတော့အတီးပြုတ်လိုက်တယ် ပြီးတော့သူသဘောတူစာချုပ်ပြီးပြီးတော့သူ့လွတ်တော်မှာအတီးပြုတ်ပြီးတော့ထိမ့်သိမ်းထားပေးရတာဖြစ်တဲ့အခန်းကဏ္ဍပြီးတော့လွတ်တော်ရဲ့အခန်းကဏ္ဍဒီခုနမိန်စထရီးမှာတော့အဲ့ဒီအတိုင်းပါတယ်နောက်တစ်ခုကခုနရှေ့မှာဟိုဟိုဦးသိန်းတို့ပြောသားတယ်လို့မျိုးပဲကောမဒီရှိပါတယ်ကျမတို့မှာအဲ့ဒီကောမဒီကတော့ကျမအမြင်ပြောရမယ်ဆိုရင်တော့ကျမတို့ကလွတ်တော်မှာရောခုနဟိုဟိုငင်းငင်းဖြစ်စင်မှာ မှုရလဲပုံပြီးလဲတတမိတ်ပို့ဖြစ်မယ်လို့ကျွန်မအနေနဲ့တော့မြင်မိပါတယ်ဆိုတော
့ဒီ sorry နောက်ဆုံးပိုင်းသွားကြရအောင်နောက်ဆုံးပိုင်းကတော့ဒီရွေးကောက်ပွဲကိုဝင်ပြီးတော့မှဒီလွတ်တော်ကိုယ်စားလှယ်ချစ်ဖို့ကိုလွတ်ဆောင်နေတဲ့ပိုင်းဖြစ်တဲ့ခါကြတော့ဒီလွတ်တော်ကိုယ်စားလှယ်ဖြစ်သွားပြီဆိုလို့ရှိရင်ဘယ်လိုဥပဒေတွေကိုပြင်ဆင်ပါလဲနောက်တစ်ခါဒီဘယ်လိုဥပဒေတွေကိုပြဋ္ဌာန်းပါလဲအဘယ်လိုပိုင်းတွေကိုအဓိကထားပြီးလွတ်ဆောင်ပါလဲပေါ့ဆိုပြီးတဲ့ဒီလွတ်တော်သဏ္ဍာန်ဒီနှစ်ခုပြင်ပါလဲဒီနိုင်ငံရေးအင်အားစုတွေနောက်တစ်ခါဒီတက်ကြလှုပ်ရှားမှုတွေကိုအဓိကဝန်ဆောင်ကြတာလားဒီနိုင်ငံရေးရာဒီလွတ်လပ်စွာပြောဆိုခွင့်ကိုပတ်သက်တဲ့ဥပဒေတွေနောက်တစ်ခါဒီနိုင်ငံရေးလှုပ်ရှားမှုတွေကိုလွယ်တကူဖမ်းဆီးနိုင်တဲ့ပုံမှန်တွေကိုပြင်ဆင်တဲ့ပိုင်းကနည်းခဲ့ဆိုရယ်ဝန်ဆောင်မှုတွေလည်းရှိတယ်ပေါ့ဆိုတော့ဒါတွေကဘာကြောင့်ဒီလိုဥပဒေကိုပြင်ဆင်မှုလှုပ်ဆောင်သေးရလဲပေါ့ဆိုတော့ဒီဥပဒေတွေကဒီရှိနေသေးရှိနေဖို့လိုအပ်နေသေးတယ်လို့ယူဆတာအကြောင်းပါပေါ့ဆိုတော့တကယ်လို့ဒီတွတ်တော်ကိုယ်စားလှယ်ဖြစ်သွားပြီဆိုလို့ရှိရင်ဒါမဲ့ဒီနောက်ထပ်တွတ်တော်သက်တမ်းမှာဒီလိုဥပဒေကိုပြင်ဆင်ဖို့ဟိုလုံဆောင်တာမျိုးရှိမှာလားနောက်တစ်ခါဘယ်လိုဥပဒေကိုပြင်ဆင်ပါလဲပေါ့လုံဆောင်ပါလဲဒါကိုလည်းဆွေးနွေးပေးသင့်တယ်ခင်ဗျာအရင်ဆုံးတော့ကျွန်တော်ဒီ slide online ကိုဆွေးနွေးပေးသင့်ချင်ပါတယ
်လာမဲ့နှစ်မှာကျွန်တော်တို့တိုင်းတာပါတီအနေနဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရေးအဖွဲ့မှာကျွန်တော်ပါဝင်ဥပဒေပြုဖွဲ့စည်းပုံကတာဝန်ပေးထားတယ်ဆိုတော့ကျွန်တော်ဥပဒေပြုရေးအခန်းကဏ္ဍမှာကျွန်တော်အဓိကရွေးချက်ကဒီဖွဲ့စည်းပုံအခြေခံဥပဒေကိုတပြည်ပြည်ပြည်ထောင်စုဘဟုအာဏာကိုရှော့ချဖို့ကျွန်တော်ကအဓိကဒါဥပဒေပြုရမှာဖြစ်ပါတယ်လက်ရှိကျွန်တော်နိုင်ငံရေးအခင်းကျင်းကဒီဆာရော့ပေါ်မှာပေါ့နော်ရေးဆွဲထားတဲ့ဟိုသဘောတူလက်မှတ်တွေကအောင်မြင်မှုမရှိပါဘူးကျွန်တော်လက်တွေ့ကြတဲ့ဟာပဲကျွန်တော်ဆောင်ရွက်မှတ်တာဒါကျွန်တော်ရဲ့အခင်းကျင်းနိုင်ငံရေးအခင်းကျင်းကတိုင်းသားတွေရေပို့ပြီးတော့လုတ်ပိုင်ခွန့်ကိုယ့်အကူလွတ်လွတ်လပ်လပ်စီမံပိုင်ခွန့်ဆိုတဲ့ဟာမျိုးရှိပါတယ်။နောက်တစ်ခုကဝန်ကြီးချုပ်ကဖွဲ့စည်းပုံအခြေခံဥပဒေမှာဝန်ကြီးချုပ်ကဟိုပြည်ထောင်စုဝန်ကြီးကအခအားလျော်စွာတာဝန်ထမ်းဆောင်ရမယ်ခိုင်းနာကိုတာဝန်ထမ်းဆောင်ရမယ်ဆိုတဲ့ဟာမျိုးတွေကကျွန်တော်အမှန်ဆိုရင်အဲ့ဒါတွေကအာဏာရှော့ချဖို့လိုပါတယ်။ဒီပြည်ထောင်စုဝန်ကြီးကိုပဲဟိုတာဝန်ခံရတဲ့ဆိုတဲ့အနေအထားမျိုးဝန်ကြီးချုပ်ကလိုရတဲ့ဟာမျိုးတွေပေါ့နော်။ဒါရီရှုချဖို့လိုပါတယ်အုပ်ချုပ်ရေးရန်ရတော်လကောင်းဒီဆရာတိရဲ့ဥပဒေပြုရေးအခန်းကဏ္ဍမှာလည်းကျွန်တော်တိုင်းသားတွေနဲ့ကိုက်ညီတဲ့ခုနလိုမျိုးပဲမြေပြင်မှာကွင်းစင်းပြီးတော့ကျွန်တော်ဥပဒေပြုပြီးသားကိုမြေပြင်မှာကွင်းစင်းလူထုနဲ့မကိုက်ညီဘူးကျွန်တော်တိုင်းသားဒေတာနဲ့မကိုက်ညီဘူးဒါတွေကိုမကိုက်ညီရင်ပြန်ပြင်ရမယ်ဥပဒေပြန်ပြုပေးရမယ်ခုနဥပဒေကြံကော်မတီနဲ့ပြန်စစ်စစ်ပြီးတော့လုပ်ပေးရမှာဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်တော့ကျွန်တော်တို့ကဖက်ဒရယ်ကိုလက်တွေ့ကြကြဖွဲ့စည်းပုံပြင်ဆင်ဖို့လည်းလိုပါတယ်ကျွန်တော်ဖက်ဒရယ်လုပ်တာစကားအဖြစ်ပြောရင်တော့ဘယ်တော့မှကျွန်တော်ဖိအားပေါက်မှာမဟုတ်ဘူးလက်တွေ့ကြစီခြင်းနဲ့ဟိုဥပဒေပြုရေးအဖွဲ့ကဒါကိုလက်တွေ့ကြကြနေပေါ့နော်အကောင့်ထဲပေါ်မှတာကျွန်တော်ပြည်ထောင်စုရဲ့စိတ်ဓာတ်ကပို့ပြီးတော့ဟိုပေါ်ပေါက်လာမှာဖြစ်ပါတယ်ကျေးဇူးတင်ပါဟုတ်ကဲ့ဦးသိန်းလုံး
ချက်တော့ဆင်းနေပြီပါဘော
ကျွန်တော်တို့အဓိကပေါ့နော်ကျွန်တော်နိုင်ရရင်ကျွန်တော်ဒီကံပြူပါတီရတာလွတ်တော်မှာဒီစစ်အများကြီးရမယ်ဆိုလို့ရှိရင်ကျွန်တော်တို့လုံးမဲ့ဟာဒီဟိုဖက်ဒီဘုံအခြေခံဥပဒေပုံမှန်261ကိုကျွန်တော်ချက်ချင်းပြင်မယ်။ဒါကျွန်တော်တို့ကကမ္ဘာဝမြန်မာဝအတီအီလည်းပေါ်ပြထားတယ်။ဖက်ဒီဘုံအခြေခံဥပဒေပြင်တဲ့နေရာမှာဒီမိုကရေစီနဲ့ဖက်ဒရယ်နှစ်သာရတို့အခြေခံနဲ့ပြည်ထောင်စုနဲ့ပေါ်ဆောင်နိုင်တဲ့ဒီဖက်ဒီဘုံအခြေခံဥပဒေပြင်သွားမှာဖြစ်ပါအဲဒီပဒိမုံကြေကံဦးတွေမှာကျွန်တော်ဘယ်လိုအမျိုးတွေပြင်မလဲဆိုလို့ရှိရင်ဒီ UEC ရဲ့ဟိုရွေးချယ်မှုပုံစံတွေကိုကျွန်တော်တို့ပြင်မယ်။နောက်တရားဥပဒေဟိုတရားဥပဒေစိုးမိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်သွားမယ်။ပြည်ထောင်စုလွှတ်တော်အနေနဲ့ပြီးတော့ပြည်သူအမျိုးသားဆိုပြီးတော့ဒီလိုပို့ပြီးတော့ပြင်ရတဲ့ဥပဒေတွေရှိတယ်။ဒီဥပဒေတွေမှာလည်းပဲကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုထိခိုက်စေတဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖြတ်ပြင်ဆင်ရင်းပယ်ဖြတ်ခြင်းပြန်လည်သုံးသပ်ရမှာဖြစ်ပါတယ်။ဥပမာဆိုကြပါစို့အဲဒီကျွန်တော်တို့ဥပဒေလုံးလိုက်တဲ့အတွက်ကျွန်တော်တို့နိုင်ငံမှာလုံခြုံရေးစီးပွားဘယ်လောက်ကျိုးပေါက်သွားပြီလဲဒါမျိုးကျွန်တော်ပြန်စီစစ်ပြီးတဲ့ခါကျတော့လိုအပ်လိုအပ်တဲ့လုပ်ငန်းတွေလုပ်ပါမယ်မွေးစားခွင့်တွေဒီမွေးစားခွင့်တွေကဘယ်လိုအခြေအနေမျိုးတွေရှိတယ်လဲကလေးမွေးစားခွင့်တွေရခိုင်တော့ကတော့ဟောမရှိခဲ့ဘူးလားယခုဘယ်လောက်အတိုင်းအတာတွေရှိနေလဲဒါတွေပြန်သုံးသပ်ပြီးတဲ့ခါမှာဆောင်ရွက်တဲ့အတာတွေကိုကျွန်တော်ဆောင်ရွက်ရမှာဖြစ်ပါတယ်အ အဓိကခြုံပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ခစ်စနစ်နဲ့မလျော်ညီတဲ့ဥပဒေတွေနော်ကျင်းစီရန်ပြပြန်အစ်ပြထိုင်းရန်ဒါတွေဟာဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်နဲ့နိုင်ငံသားတနည်းအားဖြင့်အမျိုးသားကြိုးစည်းပွားဖြစ်ထွန်းတင်တဲ့ဥပဒေတွေကိုကျွန်တော်တို့တွေအမျိုးသားကြိုးစည်းပွားဖြစ်ထွန်းစေတဲ့ဥပဒေတွေအတည်ပြုမယ်မဖြစ်ထွန်းစေတဲ့ဟာတွေပယ်ဖျက်မယ်မဖြစ်ထွန်းစေတဲ့တချို့သောအချက်တွေကိုပြင်ဆင်မယ်အဓိကကျွန်တော်တို့ဒီအမျိုးသားကြိုးစည်းပွားကိုရှေ့ရှုပြီးတော့ကျွန်တော်တို့ပါရီအဓိကထားပြီးတော့တောင်းလဲတောင်းမှဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မက်ဆေ့မှာဆွေးနွေးပြအောင်ကျွန်တော်ဒီပေါ်မှာ
ဟုတ်ကဲ့ဟိုကျမတို့ပါတီမှာတော့ဒီဥပဒေဒီရေးနဲ့ပတ်သက်လို့ယူကောက်ပွဲကြီးညာစာတန်းမှာလည်းကျမတို့ပြောထားတာရှိပါတယ်အဓိကတော့အချက်6ချက်ပေါ်မှာအခြေခံပြီးတော့ကျမတို့ဥပဒေဒီရေးကဏ္ဍကိုဟိုဒီတဲ့ဥပဒေနဲ့ပတ်သက်လို့ပေါ့နော်ပြင်ဆင်တင်တာပယ်ဖျက်တင်တာအသစ်တန်ထားတာတွေလို့ပေါ်မှာဖြစ်ပါတယ်ကျမတို့ရဲ့လက်ရှိဒီစဲဥပဒေတွေဟာဒီကျမတို့အစားစားပြောနေကြတဲ့ကိုလိုနီခေတ်ဟိုဒါကျမတို့ကမတိုက်ဘူးပြောတယ်ကိုလိုနီခေတ်ကဥပဒေဒီအများကြီးနဲ့အခုချိန်ထိတက်ရောက်ပြီးတော့အုပ်ချုပ်နေကြတာလည်းရှိပါတယ်ဥပမာအဲဇင်းဥပဒေဆိုလို့ရှိရင်လည်းဒီအတိုင်းပါပဲပေါ့နော်ကျွန်တော်ဒီလိုကျွန်တော်ဥပဒေပြုတ်ရုံနေမဟုတ်ဘဲနဲ့ပြုတ်ပြီးရင် post legislative scrutiny ဆိုတာရှိပါတယ်ဥပဒေပြုတ်ပြီးနောက်ပြန်လဲဆန့်စစ်ခြင်းဒီဥပဒေတစ်ခုဟာဥပဒေပြုတ်တဲ့ရည်ရွယ်ချက်အတိုင်းလက်တွေ့ကျင့်သုံးနေတာဟုတ်ရဲ့လားအရင်တို့တစ်ခါတစ်ခါကြာရင်ကျွန်တော်တို့ကတော့ကျင့်သုံးလိုက်တယ်ဟိုဟိုကြာထမ်းပေးလိုက်တယ်တော့ကျင့်သုံးရတဲ့ focal ministry တွေရှိပါတယ်ဒီဥပဒေရဲ့အနှစ်သာရလွတ်တော်ကပြဋ္ဌာန်းလိုက်တဲ့အနှစ်သာရအတိုင်းရောကျင့်သုံးနေကြတဲ့ဝန်ကြီးဌာနတွေကအဲ့လိုကျင့်သုံးနေရလားမကျင့်သုံးမှုဆိုရင်ဟိုဥပဒေကိုနားရဲ့အားနဲ့ချက်လားဒါမှမဟုတ် focal ministry ရဲ့အားနဲ့ချက်လားဆိုတော့ဟိုကျွန်မအနေနဲ့ပြန်သုံးသပ်မယ်ဒီ post legislative scrutiny ကိုပူလာမဲ့ငါးနှစ်မှာပို့ပြီးတော့သွားဖို့လို့ရှိပါတယ်အဲ့လိုသွားတဲ့အခါမှာခုနကကျွန်တော်တို့ပါတီရဲ့မူဖြစ်တဲ့ democracy အခြေခံစံနှုန်းနေနဲ့ကန့်ညီမှုရှိဖို့လို့နောက်ပြီးတော့ဒီပြည်သူလူထုပေါ်ကိုဖိနှိပ်ချုပ်ချယ်တဲ့ဥပဒေမျိုးမဖြစ်ဖို့လို့နောက်ပြီးတော့ဒီလူခွင့်ရေးစံချိန်စံညွှန်းများနဲ့ညီညွတ်ဖို့အော်ဒါပြည်သူတွေကြားထဲမှာလည်းသဟသာသာဖြစ်ဖို့နဲ့သွေးစည်းညွှန်းမှုကိုမြင့်တင်နိုင်ဖို့ဆိုတဲ့ဒီမူရေပေါ်မှာအခြေခံပြီးတော့ကျွန်တော်တို့အနေနဲ့ကတော့ဆက်လက်ပြီးတော့တောင်းရသွားမယ်အဲဒီဥပဒေပြုရုံနေမဟုတ်ဘူးခြိပြီးသားဥပဒေကိုလည်းပြန်ပြီးတော့သုံးသပ်မယ်ခြိပြီးသားဥပဒေရဲ့ကောင်းရဲ့သားနဲ့ဒီဝန်ကြီးဌာနရဲ့အားနည်းချက်တော့ဖြစ်တယ်ဆိုရင်လည်း check and balance သဘောအရသက်ဆိုင်ရာဝန်ကြီးဌာနကိုကျွန်တော်တို့ထင်းချောင်းနဲ့မေးခွန်းနေမေးပြီးတော့လွှတ်တော်အနေနဲ့ထင်းချောင်းပါဖို့လို့ကျွန်တော်အနေနဲ့ညီမထားပါတယ်
ဆိုတော့ကျွန်တော်ဆွေးနွေးပွဲကတော့အချိန်ပြည့်သွားရဒီမှာပဲရမှာဖြစ်ပါတယ်အပေါင်းဝင်ဆွေးနွေးပေးကြတဲ့ဦးသိန်းထွန်းဦးမက်ဆေ့မှာ online အောင်လည်းတို့ကိုကျေးဇူးတင်ကြောင်းပြောလို့ပါတယ်အားလုံးပဲကျေးဇူးပါခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျ
ာကျေးဇူးတင်ပါတယ်ကျေးဇူး
စနေညအတွက်သတင်းပတ်စံကဏ္ဍတွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။နိုဝင်ဘာ3ရက်အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်တို့ဟာအကြိတ်နဲ့ရှင်ပြန်ရမယ့်ဘီနရီမှာဒီကနေ့မဲဆွယ်ပွဲတွေလုပ်ဖို့ရှိပါတယ်။သမ္မတထရမ့်ကပန်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်မှာဖြစ်ပြီးဒုသမ္မတဟောင်းဘိုက်ဒန်ကမီရှိဂန်ပြည်နယ်မှာမဲဆွယ်မှာပါ။ဒီရွေးကောက်ပွဲမှာဒေါ်နယ်ထရမ့်နဲ့မစ္စတာဘိုင်ဒန်တို့ကြားဘယ်သူအနိုင်ရတယ်ဆိုတာရွေးကောက်ပွဲနေ့မဲယုံနေအားလုံးပိတ်သွားပြီးတဲ့နောက်ညဘက်မှာချက်ချင်းအပြည့်ထွက်မဲ့အလားအလာမရှိပါဘူး။တနိုင်ငံလုံးကောက်ယူတဲ့လူထုသဘောထားစစ်တမ်းတွေမှာဒုသမ္မတဟောင်းဘိုင်ဒန်ကဒေါ်နယ်ထရမ့်ထက်ပြင်းပြချင်း၈၀၀ခန့်လုံးပတ်ဝန်းကျင်ထောက်ခံမှုပိုရနေပေမဲ့အပြင်းထန်ရှင်ပြန်ရမယ့်ပြည်နယ်တွေမှာတော့ထောက်ခံမှုအသာရတာကရခိုင်တို့အနေငယ်ပဲရှိပါတော့တယ်။အမေရိကန်ပြည်ထောင်စုမှာတောက်ကြနေသည့်ဆိုရင်ကိုဗစ်ရောဂါကူးစက်သူ6သန်းကျော်သွားပြီဖြစ်ပြီးတရင်းနှစ်ပတ်အတွင်းမှာကိုပဲရောဂါကူးစက်သူ1သန်းရှိခဲ့တယ်လို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သတင်းရင်းမြစ်ဌာနကပြောပါရယ်ကိုဗစ်ရောဂါကူးစက်မှုနောက်တစ်ကြော်အပြင်းထန်ဖြစ်နေတဲ့ဥရောပတိုက်ကပြင်သစ်ဂျာမနီဘယ်လ်ဂျီယံစတဲ့နိုင်ငံတွေမှာအိမ်ထဲမှာပဲနေကြဖို့အပါအဝင်ကန့်သတ်ချက်တွေချမှတ်ထားပါရယ်ပစိဖိတ်နဲ့အရှေ့တောင်အရှေ့ဒေသတွေမှာကိုဗစ် -19 ရောဂါကာဝယ်ဆေးအလုံးလုံးရရှိစေနိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်350ကျော်အသုံးပြုသွားမယ်လို့ဩစတြေးလျနိုင်ငံကကြေညာပါတယ်။ဒီလိုလင်ကာနိုင်ငံမှာနှာခေါင်းစီးမတက်တဲ့သူတွေနဲ့တယောက်နဲ့တယောက်ခက်ခွက်ခွာနေရမယ့်စီကံမလိုက်နာသူ39ယောက်ကိုဒီလိုလင်ကာရဲတပ်ဖွဲ့ကပထမဆုံးအကြိမ်ဖြစ်ဖမ်းဆီးလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်သူ48000ကျော်ရှိပြီးသေဆုံးသူ950ကျော်ရှိခဲ့ပါတယ်ခင်ဗျာ။ဗိုလ်ဒူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးစမ်းမပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.